တနာရီလောက်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနားယူကြည်ညိုကြရအောင်နော်ဒီနေ့သစ္စာရှိစီတောင်းလိုက်ပြန်ပါဆင်ခြင်ပါကြတဲ့ပထမဦးဆုံးကြည်ခொနေရတရားစကား၄ရမြောက်ပေါ့နော်နောက်ထပ်၃ရပဲကျန်တော့တရားဓမ္မများကြိုးစားအထုတ်ခဲ့ကြတာဒါဒီနေ့၄ရမြောက်မိမိတို့ကြိုးစားအထုတ်နေတဲ့တရားဓမ္မအလို့ကိုကြိုးစားအထုတ်တဲ့နေရာမှာထက်သန်တဲ့လုံလဝရိယတွေဖြစ်ပေါ်လာအောင်တွန်းအားပေးစေနိုင်တဲ့တရားစကားများလုံလဝရိယနဲ့ကြိုးစားမှလည်းပဲထိုက်တဲ့နဲ့တရားအသိဉာဏ်ကိုရမှာပါထိုက်တဲ့နဲ့စိတ်ဝင်စားမှုကိုတွေ့ရမှာပါကြိုးစားအထုတ်မှုမရှိဘဲနဲ့စိတ်ဝင်စားတဲ့အခါတော့ဘာမှတွေ့မှာမဟုတ်စိတ်ဝင်စားဝယ်ရမတွေ့ရင်လည်းစိတ်ကပါတော့မှာမဟုတ်တော့ဟုတ်လားအဲ့တော့ဒီတရားအလုတ်ကိုပြင်းကြည့်တယ်ဆိုတာဒီတရားအလုတ်လုံနေရင်လည်းဘာမှထူးခြားတဲ့စိတ်ဝင်စားတဲ့အခါမတွေ့ရလို့ပြင်းကြည့်သွားအောင်ဘာလို့စိတ်ဝင်စားတဲ့အခါမတွေ့တာတော့လို့မေးရင်လည်းပဲတရားဓမ္မနဲ့ပတ်သက်ပြီးတော့ဆွေးဆွေးနွေးနွေးအထုတ်တဲ့လုံလဝရိယနေလို့ပေါ့လုံလဝရိယဘာလို့နည်းတာတုံးလို့မေးရင်ယုံကြည်မှုတရားတရားနည်းလို့ဒါကြောင့်ဒီတရားတရားကဒါနကောင်းမှုပဲဖြစ်ဖြစ်သီလကောင်းမှုပဲဖြစ်ဖြစ်ဘာဝနာကောင်းမှုပဲဖြစ်ဖြစ်သူကအလွန်တရားမှအရေးပါတယ်ဒီယုံကြည်မှုပေါ့နော်ယုံကြည်မှုထက်သန်ရင်ထက်သန်တယ်လို့ကြိုးစားမယ်ကြိုးစားရင်ကြိုးစားတယ်လို့နော်သူမြတ်တဲ့တရားနဲ့ပတ်သက်ပြီးတော့အသိဉာဏ်လေးများလာမယ်ပေါ့အဲ့တော့ဦးဇင်းတို့တရားစကားကိုပြောရခြင်းရဲ့အဓိကရည်ရချက်ကအတိညာဉ်လေးတိုးဖို့ဆိုတာလည်းပါပါတယ်အဓိကဒီနေရာမှာတိုးစေချင်တာကတရားတရားပေါ့ယုံကြည်မှုတရားတရားကိုတိုးစေချင်တာအဲကြောင့်အရင်တရားဟောတိုင်းတရားဤသမိုင်းများလေးထားမိမယ်ထင်ပါတယ်မဒီတရားတရားတိုးတက်ဖို့ဆိုတာလေးကိုအများနဲ့ထည့်ပြီးတော့ပြောတာရှိဘူးလားရှိတယ်ကိုလုံးနေတဲ့လုပ်ငန်းရဲ့တံပိုးဒါကိုလည်းပဲနားလည်ဖို့လုပ်တယ်ကိုယ်လုံးနေတဲ့အလုပ်ဟာအလွန်တရာတန်ဖိုးရှိတယ်အလွန်တရာမြင့်မြတ်တယ်အလွန်တရာအကျိုးကျေးဇူးများတယ်ဆိုတာကိုသိရင်သိသလောက်ယုံကြည်မှုဆိုတာလည်းတက်လာတယ်ပေါ့ယုံကြည်မှုတက်လာရင်လည်းပဲဝိရိယကလိုလိုတက်လာတာဝိရိယတက်လာရင်လည်းပဲကိုယ်လုံးရင်လုံးသလောက်အရာထင်းလာတယ်ပေါ့တော့အရာထင်းလာတယ်ဆိုတာလေးကဒီလုံငန်းနဲ့ပတ်သက်ပြီးတော့နော်မုံမြတ်တဲ့အသိဉာဏ်ကိုကိုရရှိပြီးတော့စိတ်ဝင်စားမှုတွေတိုးပြီးတော့အဲ့ဒါကြောင့်ကိုပဲသရတရားကပို့ပြီးတော့တက်လာတာတွေရှိတယ်နော်ကြိုးစားအထုတ်တော့ယုံကြည်ကြရတယ်တွေ့ရတယ်ယုံကြည်ကြရတယ်တွေ့တော့ကိုယုံကြည်လာတယ်ကိုယုံကြည်လာတော့ပို့ပြီးတော့ကြိုးစားတဲ့ပို့ကြိုးစားထုတ်တော့ပို့ပြီးတော့ယုံကြည်ကြရတွေ့ရတယ်ဟုတ်တရားနဲ့ဝိရိယကအဲ့လိုမျိုးလေးလေပတ်သွားရင်သူကအလွန်ကောင်းတယ်ဟုတ်လားလေပတ်မှုမရှိဘူးဆိုရင်သူကနည်းနည်းပြင်းကြီးတဲ့သဘောရှိတယ်အဲ့တော့ဦးဇင်းတို့စာရီထဲမှာအရတိမပြောမွေးဘူးလေဘာလို့မပြောတာလဲဆိုတော့ဒီမြတ်တော်အကျင့်ကောင်းတဲ့အလုပ်တွေကိုလုပ်ရတာမပြောဘူးဆိုတဲ့တရားရှိတယ်။ရတိတယ်ပြောမှုတယ်ဆိုတာရှိတယ်ပြောတယ်ဆိုတာဘာပြောအောင်ဆိုတော့เนาะမြင်ရတာကြားရတာเนาะဒီအာယုန်နေနဲ့ပတ်သက်ပြီးတော့စိတ်လုံချာနေတာဒါကိုပြောတာလည်းရှိတယ်။အဲ့ဒီအရတိကောင်းတဲ့နေရာမှာမပြောတဲ့သဘောရတိမကောင်းတဲ့နေရာမှာပြောတဲ့သဘောဒါတွေကိုဖယ်ရှားနိုင်ဖို့လိုတယ်။အဲ့ဒါအခုဦးဇင်းဒီကနေ့တရားလုံငန်းရှင်နဲ့ပတ်သက်ပြီးတော့ဒါတိုင်းဆက်ဆက်မှုရှိတဲ့တုတ်တန်တပုတ်ပြောပြမယ်လို့စေကူထားတယ်။ဥပရိပါဏာတပါဠိတော်မှာကာယကတာတတိတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တပုတ်ရှိတယ်။နောက်ခဏခဏလည်းပဲဥစဉ်တို့ပြောဖြစ်တယ်ပေါ့ဒီတုတ်တန်။သူကအလွန်လက်ရှည်လဲရပါလေဒါပေမဲ့အနည်းချုပ်ပြောမယ်ဆိုရင်လည်းပဲပြောလို့ရပါတယ်။ရှည်လဲရတဲ့တုတ်တန်ကိုအထုတ်ချုပ်ပြီးတော့အဓိကပြောချင်တာကကာယကတာတတိကိုပွားများလို့အကျိုးကျေးဇူးတွေဘယ်လောက်ထိများနိုင်ကြလဲဆိုတာလေးကိုမြတ်စွာဘုရားဟောထားတာကိုအဓိကပြောပါဟုတ်လားကာရဘာမြတ်စွာဘုရားဇေတဝန်ကျောင်းတိုက်တော်မှာသတင်းသုံးတယ်အဲ့လိုသတင်းသုံးနေတုန်းမှာရဟန်းတော်တွေစုမိပြီးတော့ဘာတွေပြောနေကြတော့ဆိုတော့ကာယကတာတတိနဲ့ပတ်သက်ပြီးတော့ရဟန်းတော်တွေပြောကြသေးတယ်အရှင်တို့ကာယကတာတတိကိုပွားများရင်အလွန်တရာမှအကျိုးကျေးဇူးများတယ်လို့မြတ်စွာဘုရားဟောပြထားတဲ့တရားစကားတွေတကယ်ကိုကောင်းမွန်မှန်ကန်စွာဟောထားတာပဲသူတို့ကလက်တွေ့ရှိသွားအောင်ကာယကတာတတိကိုသူတို့ကိုယ်တိုင်အားထုတ်တော့မြတ်စွာဘုရားဟောထားတာနဲ့သူတို့တွေ့ရတာနဲ့တထက်ထက်ဖြစ်တယ်မြတ်စွာဘုရားကဘလို့အကျိုးကျေးဇူးတွေအကျိုးကျေးဇူးတွေရမယ်လို့ဟောတယ်သူတို့အားထုတ်ကြည့်တော့အဲ့ဒီအကျိုးကျေးဇူးတွေကိုသူတို့လက်တွေ့ရအောင်သူတို့ ခံစားရတယ်။အဲ့တော့အော်မြတ်စွာဘုရားဟောတာတွေတကယ်ဟုတ်တယ်တကယ်မှန်တယ်တမြတ်စွာဘုရားကိုကြည်ကျူးရအောင်။အဲ့လိုကြည်ကျူးနေတဲ့အချိန်မှာပဲမြတ်စွာဘုရားကအဲ့ဒီနာကိုဆိုက်ဆိုက်မြဲမြဲကြွလာ။ယဟန်တို့တဲ့ငါဒီနာကိုမရောက်သေးခင်မှာသင်တို့ပြောနေတဲ့စကားကဘာတွေလို့မြတ်စွာဘုရားကြွလာလို့သူတို့ကပြောနေရက်သွားတာ။အဲ့တော့မြတ်စွာဘုရားတဲ့တပည့်တော်တို့ကာယကတ္တသတိနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောပြတဲ့အချက်တွေဟာအလွန်တရာမှကောင်းမွန်စွာဟောထားတဲ့အချက်တွေပါလို့ကာယကတ္တတိနဲ့ပတ်သက်တဲ့တရားစကားကိုဒီလိုပြောနေတာပါ။အဲ့လိုလျှောက်တော့မြတ်စွာဘုရားကခင်တာအပ်တဲ့နေရာမှာသတင်းသုံးရင်းနဲ့အဲ့ဒီယဟန်တော်တွေကိုကာယကတ္တတိနဲ့ပတ်သက်ပြီးတော့တရားစကားဟောတယ်။အဲ့ဒီတုတ်တံကိုဦးဇင်းတို့အကုန်လုံးတူရလေးတွေစုပြီးတော့ဟိုကောင်းထဲမှာမှတ်သားဖို့လွယ်ကူဖို့အတွက်စီစဉ်လေးချပြီးတော့ပြောရမယ်ဆိုလို့ရှိရင်ပထမပိုင်းမှာသူကပြောလို့ဆိုတော့ကာယကတ္တတတိဆိုတာဘယ်လိုကြိုးစားအထောက်ရတာတို့ကာယကတ္တတတိရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားဖွင့်ပြနောက်ဒုတိယပိုင်းမှာကာယကတ္တတတိကိုပွားများရင်ရရှိမဲ့အကျိုးကျေးဇူးအားလုံးပြောတယ်တော့အကျဉ်းချင်းဖြစ်နှစ်ပိုင်းပါနော်ကာယကတ္တတတိဆိုတာဘာလဲအဲ့ဒီကာယကတ္တတိကိုပွားများရင်ဘယ်လိုအကျိုးကျေးဇူးတွေရမှာလဲဒါပဲတော့ကာယကတ္တတိဆိုတာဘာလဲလို့မေးရင်အတူဆုံးပြောရရင်တော့အခုတရားဓမ္မတို့ကြိုးစားအထုတ်နေတဲ့လုပ်ငန်းစဉ်ဟာကာယကတ္တတိကိုကြိုးစားအထုတ်နေတာကာယကတ္တတိဆိုတာဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာအောက်မေ့အမှတ်ရနေတဲ့တတိကလေးရှိနေအောင်ကြိုးစားတာတော့တတိကအောက်မေ့အမှတ်ရခြင်းသဘောပဲဒီနေ့မှဦးဇင်းတို့တတိကိုအချင်းများဖြင့်နှမျိုးနားလည်ရမယ်မဟုတ်တာတွေအကုသိုလ်တွေမကောင်းတာတွေကိုအမှားရတာလည်းရှိတယ်အဲ့ဒီတတိကိုဘာလို့ပြောရတော့မိစ္ဆာတတိမိစ္ဆာမဂ်ရှင်ရှင်းပါတယ်မှာသူမပါဘူးလားပါရနော်ကောင်းမြတ်တာတွေကိုတတိရတယ်ဆိုတဲ့နော်အောက်မိအမှားရနေတယ်ဆိုတဲ့တတိကတော့တမ္မာတတိအဲ့ဒီတမ္မာတတိကလည်းသူကအမျိုးမျိုးရှိတယ်ဟိုဦးဇင်းတို့တရားလေးတွေကိုဟောတာရှိပါတယ်အကျိုးများသောတတိ10မျိုးဆိုတတိကတော့အောက်မိအမှန်ရတာပဲ။ဘာကိုအောက်မိအမှန်ရတာတုံးဆိုတာပေါ်မှာမူတည်ပြီးတော့တတိလေးတွေကကွဲပြားသွားတာလည်းရှိတယ်။ဆိုကြပါစို့မြတ်စွာဘုရားရဲ့ဂုံအကြီးသေးတွေကိုအောက်မိအမှန်ရတယ်ဆိုရင်အဲ့ဒီတတိကိုဘုရားနှုတ်တတိဒီလိုခေါ်တယ်။မြတ်စွာဘုရားရဲ့ဂုံကိုအဖမှတတိရတယ်။တရားတော်ရဲ့ဂုံကိုအဖမှတတိရမယ်ဆိုရင်ဓမ္မနှုတ်တတိ။သံဃာတော်ရဲ့ဂုံကိုအဖမှတတိရမယ်ဆိုရင်သံဃာနှုတ်တတိ။မိမိရဲ့စင်ကြယ်တန်ရှင်တဲ့သီလကိုအဖမှတတိရမယ်ဆိုရင်သီလနှုတ်တတိ။ကိုယ့်ရဲ့ပေးကမ်းဆွန်ကျက်လူရမ်းမှုလေးကိုအဖမတရရမယ်ဆိုရင်သာဂာနုတ္တိ။နတ်ပြည်မှာရှိတဲ့နတ်တိမသာလည်းတရာတိလသုတ္တဇာကပြင်ညာသူတော်ကောင်းတရားတွေရှိတာမို့ငါလည်းပဲနတ်ပြည်ရောက်ကြအောင်အဲ့ဒီတရားတွေရှိတယ်လို့နတ်ပြည်ရောက်နေတဲ့နတ်တွေကိုတက်တေရာမှာထားပြီးတော့ကိုယ်မှလည်းပဲအဲ့လိုကောင်းတဲ့တရားတွေရှိတယ်လို့သတိရမယ်ဆိုရင်ဒေဝတာနုတ္တိဟုတ်လား။နောက်ပြီးတော့မိမိရဲ့အာနာပါနဝန်သက်သက်သက်ကိုအမှတ်ရမယ်ဆိုရင်အာနာပါနတတိသေးခြင်းတရားကိုအမှတ်ရမယ်ဆိုရင်မရဏတတိဟုတ်ရလားတတိတွေကအဲ့ဒါလိုကွဲပြားမှုတွေအများကြီးရှိတယ်ဟုတ်လားအခုပြောတဲ့တတိကဘာလို့ဆိုတော့ကာယကတ္တတတိဒီရုပ်အပေါင်းအစုကြီးရဲ့အပေါ်မှာတတိရှိတာနော်ကာယကတ္တပေါက်ပြန်တဲ့ရုပ်တဘာဝတွေစုနေတဲ့အစုဝေးတွေပေါ့အခြေဝါစာစပင်မွေးစုံမျက်စိနဲ့မြင်ရတဲ့ဒီအကောင်ထေတရကြီးတတိရဲ့တဘာဝကိုသိအောင်ကြည့်မယ်ဆိုလို့ရှိရင်ပရမထတဘာဝတွေပါသိနိုင်မြင်နိုင်တဲ့အနေအထားမရှိဘူးလားရှိတယ်အဲ့ဒီရုပ်ကာယရဲ့အပေါင်းကိုတတိထားတာကိုကာယကတ္တတတိအဲ့တော့မြတ်စွာဘုရားကကာယကတ္တတတိကိုအဲ့ဒီတုတ်တံမှာ18မျိုးတောင်ပြောတယ်ဒါကြောင့်တုတ်တံကြီးကအရှည်ကြီးလို့ပြောတာအဲ့ဒီ18မျိုးကိုအတူချုပ်ပြီးတော့ဦးဇင်းပြောတယ်နော်အတန်လေးတွေဖန်ထားတော့တစ်ချိန်မှာနောက်ထောင်ခြင်းတဲ့ပုံကိုယ်လေးတွေစုံစုံစည်စည်နောက်ထောင်ခြင်းတဲ့စီရင်တာလည်းပါတာပေါ့ဒါကာယကတ္တတိ18မျိုးပါလေတော့ဆိုတော့နံပါတ်1အာနာပါနတတိဝင်တဲ့ထွက်တဲ့ကိုသတိထားတာခုတက္ကရာမတို့လုပ်နေတဲ့လုပ်ငန်းနဲ့ kait ပြောရင်ဝင်နေဝင်တိုင်းကြည့်တယ်ထိတိုင်းသိအောင်ကြိုးစားတယ်ထွက်လေထွက်တိုင်းကြည့်တယ်ထိတိုင်းသိအောင်ကြိုးစားတယ်ဒါကာယကတ္တတတိတစ်မျိုးနောက်ဣရိယာပဌာပပါရတယ်ဘာရထိုင်လျောင်းဣရိယာပုကြီး၄ပါးသတိကပ်ပြီးတော့ထားတာဘယ်ပုံစံလေးနဲ့ပဲဖြစ်နေဖြစ်နေအဲ့ဒီဖြစ်နေတဲ့တည်နေတဲ့အတိုင်းလေးကိုသတိထားပြီးတော့နေနိုင်တာဒါကဣရိယပဌအဣရိယဝကြီး၄ပါးနောက်ပြီးတော့တံစင်ညပပါရတယ်အသေးစိတ်အမူအရာလေးတွေရှစ်တဲတဲနောက်ဆုတ်တဲကိုယ်တယ်ဆန်းတယ်ငုံတယ်မော့တယ်တဲတဲကြည့်တယ်တစောင်းကြည့်တယ်ဝိဇ္ဇာတွေကိုဝတ်တယ်နောက်စားတော့တယ်စားတယ်တောက်တယ်ကြီးကြီးချင်းငယ်ဆွန်တယ် ဟုတ်လားစကားပြောမယ်တိတိနေမယ်အိမ်မယ်နိုးမယ်အစရှိတဲ့ဖြင့်ကိုနေထိုင်နေတဲ့အနေထားအသေးစိတ်ကလေးတွေရဲ့ပုံမှာတမ္ပဇာနာကာတိတိလျက်နဲ့ပြုရမယ်ဟောဒါလေးတွေမင်းနဲ့နော်ဒါမျက်စွာဘုရားဟောထားတဲ့စကားလုံးဟောတာအတိအကျဒါနဲ့ပတ်သက်ပြီးတော့ဦးသင်ကအရန်စိတ်ဝင်စားလို့ဒါအတိအကျဖြစ်အောင်ကိုပြောတာတမ္ပဇာနာကာတိတိလျက်နဲ့ပြုရမယ်ထပ်ပြီးတော့အလေးကရှင်းပြတယ်ကမလို့အောင်ကိုရှင်းတယ်လို့ထင်တော့တရားဘယ်လိုအားထုတ်ရမှန်းလဲလို့မင်းနဲ့ဆိုရင်အဲ့ဒီမေခွန်းရဲ့အဖြေကဒါပဲတမ္ပဇာနာကာရီတိလျက်နဲ့ပြုတ်ရမယ်ဘာပဲလှုပ်လှုပ်ဘာပဲပြုတ်ပြုတ်အတိကလေးရှိရမယ်အဲ့ဒီလှုပ်နေတဲ့အလုပ်ပေါ်မှာအတိရှိရမယ်ဒါရိုးရိုးလေးပဲညာသာဖြစ်မလို့မရှိနိုင်ဘူးနော်ဒါကတော့ဦးဇင်းတို့အဲ့ဒီအလုပ်ကိုမလုံးနိုင်ဘူးတတိလက်လို့လှုပ်နေတာပဲများတယ်ဒါဦးဇင်းတို့လည်းဒီတိုင်းမှာပဲကိုလုံးနိုင်လို့ဒီတရားကိုဟောနေတာမဟုတ်နော်ဒီလိုကအလုံးမမြတ်တယ်ဆိုတဲ့ယုံကြည်မှုအဓိကထားပြီးတော့ဒါဦးဇင်းတို့ပြောတာပါဟုတ်လားလောရတာအရင်လက်ခက်ပါတယ်ခက်တယ်ဆိုတာကိုယ့်ရဲ့နော်ဆိုးရတဲ့ဇယိုက်ဆိုးတွေရဲ့တွောမမှုကိုခံရတာကတပိုင်းကိုယ့်ရဲ့တရားအဝရိယအညံ့ရှင်းတာကတပိုင်းပေါ့ဟုတ်လားအေးအဲ့တော့ဘာပဲပြောပြောဒီစစ်မှန်တဲ့သတော်ကောင်းတရားအသိဉာဏ်ကိုရဖို့အတွက်စစ်မှန်တဲ့နိလန်းတွေကိုတော့မှတ်မှတ်ကန်ကန်သိထားရပဲဒီနေ့ဒီချိန်မှာကိုယ်တကယ်ပဲဆွေးနွေးပေးနေဘဝနဲ့ရင်းပြီးတော့မြုပ်နှံပြီးတော့လှုပ်တော့မဟေ့ဆိုရင်ကို့မှာဒီနီလန်းကိုမှမှကန်ကန်သိထားဖို့လိုတာပေါ့ဟုတ်လားအဲ့တော့တမ္ဇာနာကာရီဟောတိတိလျက်နဲ့ပြုရမယ်ဆိုတမ္ဇဉ္ညာပပမှာအဲ့တိုင်းဟောတယ်သုံးမျိုးရှိသွားပြီနော်အာနာပါနဣရိယပဌတမ္ဇဉ္ညာပဋိကူလမနတိကာရတဲ့၄ခုမြောက်က32မျိုးသောကုဋ္ဌာတာတို့ဖြင့်တိဆောက်ထားတဲ့ဒီယုတ်ခန္ဓာအိမ်ကြီးကိုအမှန်ကန်စဉ်းစားတာဇာမေမွေးခြင်းခြေတိလက်တိသောအေအသာအကျော်အယူရိုးရင်းချင်းဒီအညုံနှလုံးအသေးအမည်အဖြစ်အဆုပ်ဥမဥဒိန်စာစစ်စာဟောဥနောက်တီးရတလိပ်ပြီးသွေးချွေးအစီကဲမျက်ရည်အစီကြီးတတွေးနှာအစီကျင်ငယ်အဝမ်းနှစ်ဖက်ပိတ်ထားတဲ့အိတ်ကြီးတစ်လုံးနဲ့ဟိုတဲ့နော်ဆန်ဒီစဘာတွေပြောင်းနေနှမ်းနေပဲတွေအပြည့်ထည့်ပြီးတော့အပေါ်ကအဝကိုပြန်ပြီးတော့လုံအောင်ပိတ်ထားတယ်အောက်ကအဝကကျိုးနေချီထားတယ်ထည့်ပြီးတော့မှအပေါ်ကအဝကိုလည်းထပ်ပြီးတော့လုံအောင်ပိတ်ထားတယ်တမျက်စီအမြင်ရှိတဲ့လူကပွားချီထားတဲ့ကျိုးကိုဖြည့်ပြီးတော့တိတိချာချာအိတ်ထဲကိုလက်နဲ့နှိုက်ပြီးတော့ဒါကတော့ဆံမဲဒါကတော့စဘာပဲဒါကတော့ပြောင်းမဲလို့အသေးစိတ်ကြည့်တယ်လို့မျိုးတဲ့ဒီခန္ဓာကိုယ်ဆိုတာအဝါနှစ်ဖက်ပိတ်ထားတဲ့အိတ်ကြီးတစ်လုံးပဲတဲ့အဲဒီထဲမှာဘာတွေရှိလဲဒါကကိုယ်တိုင်ပဂတိမျက်စီနဲ့တောင်သိနိုင်တာဒါကိုသိရင်လည်းတရားတို့ရနိုင်တာပဲနော်ခုနောက်ရရှိမဲ့အကျိုးကျေးဇူးတွေကိုနားထောင်တဲ့အခါမှာဒီအခုပြောတဲ့နိလန်းတွေကဘယ်နိလန်းကိုပဲကြိုးစားကြိုးစားအဲ့ဒီအကျိုးကျေးဇူးကိုရရှိနိုင်တံခိုးတူတူပဲ။အဘယ်နီလန်းလေးမှစစ်မှန်တဲ့နီလန်းတို့ဟိုနီလန်းကမဟုတ်ဘူးဆိုတာကိုအကျိုးသဘောတည်းပဲတက်ရောက်သွားမှဆိုးလို့အကုန်လုံးမြတ်စွာဘုရားဟောတာ။ဟုတ်လား။တတိယဆံမြင့်ငွင်းချင်းခြေတိလက်ပြီးသုံးနှစ်ခုတာတာကိုစဉ်းစားသိဉာဏ်ချင်းကိုလည်းပေါ့တွက်လို့မရ။ဟုတ်လား။ပဋိကူလမနတိကာရပြီးတော့ဘာလို့ဆိုတော့ဓာတုမနတိကာရတဲ့၅ခုမြောက်ကဓာတုမနတိကာရဆိုတာပထဝီဟောတိသောဝါရောတကြည်လေးပါးနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကိုခွဲခြားစိတ်ဖြန့်ဝေဖန်ကြည့်တာနော်အမာကံပထဝီဓာတ်အမာကံတကြည်ရှိတယ်ဟုတ်လားဒါပေမဲ့အဲ့ဒီအမာကံကဘာတွေနဲ့ပေါင်းစုထားတုံးဆိုတော့ရေတွေကသူ့ကိုစူးစိပေးထားမယ်ပေါ့အဲ့ဒီမပူတဲ့သဘောအေးတဲ့သဘောရှိမယ်တွန့်ကန်တဲ့သဘောလှုပ်ရှားတဲ့သဘောရှိမယ်အနည်းဆုံးတကြည်လေးပါးလို့မြတ်စွာဘုရားဟောတော်လည်းပဲယုတ်ကလစီတစ်ခုတစ်ခုယုတ်ကလတစ်ခုတစ်ခုမှာအထက်ကလယုတ်ရှိခုကတော့ရှိတာဝဏကနာရတဩဇာဆိုတာကပါသေးတယ်။ယုတ်တိုင်းယုတ်တိုင်းမှာအဲ့ဒါတွေရှိတယ်။ဒါကတော့ပြီးဒီမှာသဘောပေါက်ဟုတ်လား။အဲ့တော့ဒီပထဝီဘောတေဇောဝါရောဓာတ်ကြီးလေးပါးနဲ့တိဆောက်ထားတယ်။ပုဂ္ဂိုလ်တတ္တဝါငါသူဆိုတာမရှိဘူးဆိုတဲ့အမြင်ကိုထင်ရှားအောင်ကြိုးစားခိုင်း။ဥပမာတဲ့နွားတက်တဲ့ပုဂ္ဂိုလ်တယောက်နွားတက်ပြီးတော့မဲသားရောင်။ငါကိုတက်လိုက်တဲ့အေးကွန်ခွာမဲ။ပြီးရင်အယိုတခြားအသားတခြားကလေးလာတဲ့တခြားနှောက်ဖြဲရဲစုပုံပြီးတော့ဈေးသွားပြီးတော့အသားပုံကြီးချပြီးတော့ရောင်းမဲပေါ့။အဲ့ဒီလိုရောင်းတဲ့အခါမှာအဲ့ဒီနွားတသမားအမေသားရောင်းတဲ့လူရဲ့စိတ်ထဲမှာဒီအသားပုံကြီးကိုကြည့်ပြီးတော့ဒါကနွားကြီးပဲဆိုတဲ့အမှတ်တင်ညာသူ့မှာမရှိပါဘူးပဲ။ဘာပဲရှိရင်ဆိုတော့ဒါအသားပုံကြီးဆိုတဲ့အမှတ်တင်ညာပဲရှိတယ်။အဲ့လိုပဲပဋိယာဘောတိဇောဝါရောတကြည်လေးပါးကိုတကယ်မြင်အောင်လုပ်မယ်ဆိုရင်ဒါဟာတလေးပါးရဲ့အစုဝေးများတာပဲ။ပုဂ္ဂိုလ်တတ္တဝါငါသူမဟုတ်ဘူးဆိုတဲ့အမြင်ပြောင်းအောင်ကြိုးစား။အဲ့တော့ဘယ်နှမျိုးရှိသွားလဲ။၅မျိုးရှိသွားတယ်နော်။နောက်၉မျိုးဇက်တိုက်တစ်ခါလည်းပြောမယ်။အဲ့ဒါကနဝတိပတိကာယပပါရယ်ခန္ဓာကိုယ်ကြီးပျက်စီးပြီးတဲ့နောက်မှာဆက်လက်ဖြစ်ပေါ်လာမဲ့ဒီရုပ်တရားတို့ရဲ့တဘာဝသာတူတူတူဖြစ်တာဘယ်လိုမှလုပ်ဖြစ်အောင်လုပ်တာမဟုတ်ဘူးမဖြစ်အောင်လည်းလုပ်လို့မရဘူးအဲ့ဒါကဘာလဲဆိုတော့ ဝိညာဉ်ကင်းသွားပြီဆိုတာနဲ့သိပြီဆိုတာနဲ့တိယုခန္ဓာကြီးကအမျိုးမျိုးပေါက်ပြန်လာနောက်ရှင်သင်္ခါမပေါက်ပြန်လာကအဲ့လောက်ကြီးမထင်ရှားဘူးသိပြီဆိုတော့မှသူကအကြီးကြီးကျယ်အဲ့ဒါကပေါက်ပြန်တော့လားဝိတန္တနာဖျူဖျက်ပြိုကွက်ပျက်စီးတယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားမသိခင်ပျက်စီးတာလေးကသိမထင်ရှားဘူးအမှန်ကြည့်ရင်မတခါတလေဖျုပ်ကြီးကြီးတာလေးရှိနေပိုတော်မှအဆင်ပြေလာတာလို့အောက်မေ့တဲ့ခါလေးတွေရှိကောင်းရှိတယ်ဟုတ်လားနောက်ပျက်စီးတာကိုသိပြီတော့မသိဘူးပေါ့တီဗီဆိုရင်တော့သူကအဲ့မကြောက်ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားကအသေးစိတ်ဗျာမြတ်စွာဘုရားကရုဏာကိုအဲ့မှာတွေ့ရတယ်ဟုတ်နော်တီဗီနေရသုံးရနေလို့နော်အယောင်လေးပြောင်းလာတယ်ပထမအဆုံးရောင်းလာတယ်ပေါ့ပြီးရင်အယောင်လေးပြောင်းလာတယ်ပြီးရင်ပေါက်ကွဲပြီးတော့အခြေတွေဘာတွေထွက်လာမယ်ပြီးရင်အမျိုးမျိုးသောတတ္တဝါတွေကစားကြတော့ကြတယ်တခြားသောတတ္တဝါတွေကိုမစားမတော့အောင်နော်ကာကွယ်စောင့်ရှောက်နိုင်မယ်ဆိုုံတောင်မှကနာကူကဖြစ်လာတဲ့ပိုးလေးလောက်လေးစားတာတော့ဘယ်သူမှမကားဝင်နိုင်ဘူးအကုန်စားပြင်မှာဟုတ်လားစားပြင်ပါကြံမလို့ဆိုတော့အသားအသွေးနဲ့လိမ့်ကြံကတ်နေတဲ့အယိုးစုကြီးကြံပဲပေါ့အကျော်တွေဖွဲ့ချက်ထားလေးတယ်ဒီအကျော်ကအသားတွေကုန်ပြီးမှသူကကုန်မှာဟုတ်လားပြီးရင်အကျော်ကကိုက်ဖြတ်စားတော့ပြလိုက်ပြီဆိုရင်အယိုးတွေကဟိုရစုတီစုရောက်မယ်ပေါ့ဟုတ်လားပြီးရင်အဲ့ဒီအယိုးတွေကပဲဖွေးဖွေးဖြူပြီးတော့ဒါဟိုနာတစုဒီနာတစုအကလာကြာလာတဲ့အခါကျတော့ဒီအယိုးတွေကပဲတော့မောင်မောင်ညံ့ညံ့ဆွေးပြီးတော့လက်နဲ့ကန်တဲ့မြေကြီးနဲ့ရောသွားတယ်ဒါတိခဏာကိုရဲ့ဖြစ်ရှင်ပဲ။ဩမြင်လျက်နဲ့မသိတိလျက်နဲ့မမြင်ဆိုတဲ့အခါလေးကိုဦးဇင်းကအရင်တော့ကြားတယ်။ဒါမသိဘူးလားဆိုတော့မဟုတ်သိတယ်။ဒါမသိလို့သိတော့မြင်လားဆိုတော့တကယ်မမြင်ဘူး။နော်တက္ကမတ်ဦးဇင်းတို့ရဲ့ဉာဏ်တွေကအရင်တုံးတယ်လို့ပြောရမှာနော်။ဒီအကြီးကပေါပန်းလေးနဲ့အုတ်ထာတာနဲ့ကိုပဲခိုးဘက်ကဘာမှချွန့်ဖောက်ပြီးတော့မသိတော့သဝိယကာယပဋိစံသောယထာဘုဒ္ဓနတ္တိပတိတဲ့မြတ်စွာဘုရားဟောတာအရေးပါလိမ့်နဲ့အုတ်တာနဲ့ကိုပဲအမှန်ကမသိတော့ဘူးတဲ့။နောက်အပေါ်ရန်နဲ့နှားတယ်မလာဘူးကြည်ကောင်းတယ်ကြည်မကောင်းဘူးဒီနားတယ်တောင်းတင်းသွား။ဟုတ်လားဒီလေကအတူတူပဲလေ။ဟုတ်တယ်မဟုတ်လား။ဒီထဲမှာနှားတယ်လည်းမရှိဘူးမနှားတော့လည်းမရှိဘူး။နော်မုန်းကြီးရလည်းမရှိဘူးချစ်စရာလည်းမရှိဘူး။ဒါပေမဲ့ဆက်ဆုပ်ရုံချံပွဲအစုဝေးဖြစ်တယ်ဆိုတာကတော့ဘယ်လိုမှငင်းလို့မရဘူး။တရားဆိုတာဘာလဲအမှန်ကိုသိအောင်လုပ်တာဦးဇင်းတို့မကြခဏပြောနေတဲ့စကားတလုံးတရားအထုတ်တယ်ဆိုတာကိုယ်ခန္ဓာကိုယ်ရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးစားတာပါဒါကိုထက်ခါထက်ခါပြောတယ်နော်ခုဒါအမှန်ကန်မဲမဟုတ်လားအေးအဲ့ဒါကိုစဉ်းစားရင်လည်းပဲဒါကာယကတာတိဒါပေမဲ့အဲ့ဒီအချက်မှတခုပြောနေရရှိတာကယေရှုဘုရားကဘယ်လိုစဉ်းစားခိုင်းလို့ဆိုတော့ဒါကမသိခင်မှာသိပြီးတဲ့နောက်မှာဖြစ်မဲ့အနေအထားကိုမသိခင်မှာစဉ်းစားတာနော်တကယ်ဖြစ်ပြီးတော့တကယ်ဖြစ်ပြီးဆိုတော့ပဲစဉ်းစားလို့ရတော့မတော်ဟုတ်လားမတိခင်မှာတိတိပြည့်မဲ့အနေထားကိုမတိခင်ကစဉ်းစားအဲ့လိုစဉ်းစားတဲ့အခါဘယ်လိုလုပ်ရမလို့နဲ့အေဝံတံမောအေဝံပါဝိအေဝံအနာတိတောတိတဲ့သုံးချက်ပြောတယ်အေဝံတံမောဒီခန္ဓာကိုယ်ရတဲ့အဲ့ဒီသဘောရှိတယ်လို့ခတ်တူထားရအေဝံပါဝိအဲ့ဒီတိုင်ဖြစ်လိမ့်မယ်လို့နားလည်ရမယ်အေဝံအနာတိတောတိတဲ့တေချာအောင်ထပ်ပြောတယ်အဲ့ဒါဘယ်လိုမှလွန်ဆန်လို့မရဘူးတဲ့ဒါဒီယုတ်ကြီးရဲ့သဘောဝါဒါကိုဇူဝမအလျှော်တင်အတိုးဆုပ်လို့လို့မြန်အောင်လို့ဒီတိုင်းပဲသွားမှာသူရဲ့အမှန်တရားဟုတ်လားအဲ့ဒါဆိုလိုတော့ငါးမျိုးနဲ့အခု၉မျိုးနဲ့ပေါင်းလိုက်တော့၁၄မျိုးခု၉မျိုးကတော့ခြုံပြောလိုက်တာပေါ့နောက်ထပ်၄မျိုးကဘာပြောလို့ဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်လို့ပြောတယ်အဲ့ဒါလေးလည်းဘုဒ္ဓတရားရှိအောင်အရင်ပြောပြတယ်ဆိုကြပါစို့အာနာပါနကမ္မဋ္ဌာန်းကိုစီမံလို့ကာမိစန္ဒပြာပါဒဌိနာမိတ္တဥဒိစ္စကုက္ကုစဝိသိကိစ္စနိဝရဏတရား၅ပါးကျင့်ကြံပြီးတော့စီတဲမှာဝိတဝိဇ္ဇာရပိတိဒုက္ခဧကကတာဆိုတော့ဇန်အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပထမဇန်ဆိုတာရနိုင်တယ်တဲ့အဲ့လိုရလာပြီဆိုရင်စိတ်ကအလွန်ချမ်းသာစိတ်ကိုနှောင့်ယှက်မဲ့ပူလောင်ရွှေ့မြဲမဲ့အရာတွေကင်းတဲ့အတွက်ကြောင့်ဒီစိတ်ကချမ်းသာမြင်ရလို့ကြားရလို့နမ်းရှိရလို့စားတော်လို့တွေ့ထိရလို့ဖြစ်တဲ့ချမ်းသာမျိုးနဲ့ဘာမှမဆိုင်ဘူးပေါ့အဲ့ဒီပထမဇန်ချမ်းသာကိုရပြီဆိုရင်မြတ်စွာဘုရားဘယ်လိုဟောတော့ရှင်းလုံးကဗုဒ္ဓနည်းပြောတဲ့ဆက်ပြဆက်ပြအဲ့ဒီဆက်ပြဟိုအခဲလေးနဲ့ရေနဲ့နေပြီးတော့ခဲထားလိုက်အဲ့ဒီသံဃာကလေးတွေမှာရေတက်အစုတက်အစိတက်မရောက်တဲ့နေရာတနေရာမှမရှိဘူးတဲ့အဲ့လိုပဲပထမဆုံးရထားတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာမချမ်းသာတဲ့နေရာတနေရာမှမရှိဘူးတဲ့အဲ့တိုင်ဟောရတယ်။နောက်ဒုတိယဇန်ကျတော့သူကပို့အစင်းမြင့်သွားဝိတက်ဝိစာရကိုဖယ်လိုက်တယ်ဝိတက်ဝိစာရနောက်ကြံစီရတဲ့စင်ကျင်သုံးသပ်ဆိုကြံထမ်းနေကြံစီစဉ်းစားနေကြတာကိုမလိုတော့ဘဲနဲ့ပိတိဒုက္ခဧကကတာနောက်နှစ်သက်မှုတွေချမ်းသာမှုတွေတည်ငြိမ်မှုတွေနဲ့တူနေတယ်ဒုတိယဇာသူကြောင့်ပိုချမ်းသာသွားတယ်အဲ့ဒါဟုတ်တော့မြတ်စွာဘုရားဘယ်လိုဟောတော့တော်လေးမှာနော်စီရင်ဆန်းကြီးအလိုလိုထွက်ပြီးနေတဲ့ ရေကန်ကြီးတကန်ရှိတယ်။ဘယ်ကရေဝင်လို့မှရေတွေရှိနေမှာသူ့သူ့စိမ့်ပြီးတော့ထွက်နေတာ။ဘယ်ကလည်းတပင်တွေကအုပ်ဆိုင်ပြီးတော့အရှိကလည်းအလွန်ကောင်းတယ်။အဲ့ဒီစိမ့်ရေဆန်းရေရေကန်ကြီးထဲမှာရေနဲ့မထိဆက်တဲ့နေရာတနေရာမှမရှိဘူးတဲ့။အလိုလိုစိမ့်လုံးကိုစိုးလုံးကိုထွက်လာတာဆိုတော့ဟုတ်လား။အဲ့လိုပဲဒီဒုတိယဆန်းရှိတဲ့ရတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ခန္ဓာကိုယ်တစ်ခုလုံးဟာချမ်းသာဒုက္ခနဲ့ပြည့်နေတယ်တဲ့။နောက်တတိယဆန်းကျတော့သူကပီတိကိုပါကြမ်းထက်လဲဆိုပယ်လိုက်ပြီတဲ့ဟောနှစ်သက်တာကွာစစိတ်ထဲမှာရောက်ရခတ်တဲ့သဘောရှိရောဒါစာသဘောလေးတွေပြောနေတာဟုတ်လားအဲ့တော့ဒုတိယဇန်နဲ့ပူချမ်းလာတော့တတိယဇန်အဲ့တော့ကျတော့မြတ်စွာဘုရားဘယ်လိုပြောတော့ဆိုတော့ဇာကန်ထဲမှာဇာပြူဇာညိုဇာနေအစားရှိတဲ့ဇာမျိုးမျိုးပေါက်ကြတယ်ပေါ့ကန်ထဲမှာအဲ့ချို့ဇာတွေလည်းပဲရေတွေကမထွက်သေးဘူးရေထဲတင်ရှိသေးတယ်ဘောကတက်မလာသေးဘူးတချို့လည်းပဲပြူတိလေးတွေပေါ့မျိုးမျိုးရှိတယ်အဲ့ဒီကြာကန်ထဲမှာရှိတဲ့ကြာဒီအကုန်လုံးပေါ့ရေတွေနဲ့အကုန်ထိနေတယ်တဲ့သူတို့နေညီမကဘယ်တော့ပဲသူ့ကိုသူ့မှာအဆူတဲ့အခြေတဲ့အကုန်လုံးမှာရှိတယ်အဲ့လိုပဲတတိယဇန်ရတဲ့ပုဂ္ဂိုလ်သူ့မှာချမ်းသာဒုက္ခအကုန်လုံးရှိတယ်နောက်သရုတ်ထဇန်တဲ့သရုတ်ထဇန်ကျတော့သူကတမာတိကြောင့်ဖြစ်တဲ့ချမ်းသာပေါ့သူကျတော့ဒုက္ခဆိုတာကိုသူကမပါတော့ဥပိ္ပခာသဘောသူကအလွန်ဖြူရှင်တန်ရှင်တဲ့အနေသားလို့ဒါဗုဒ္ဓရာလေးမှတ်ရဟုတ်လားအဲ့ဒီသရုပ်ထာကံကြတော့သူပူပူပြီးတော့သူကမုံမြက်သွားတယ်ပေါ့အဲ့တော့ကျတော့မြတ်စွာဘုရားဘယ်လိုဟောတော့ဆိုတော့လူတယောက်အလုံးကြီးတဲ့အဝိဖြူကြီးကိုခြုံပြီးတော့ထိုင်နေတယ်ဘယ်ကနှမ်းကြည့်လိုက်ရင်အဖြူကြီးပဲသူ့ခန္ဓာကိုအစိမ့်ပိုင်းအကုန်လုံးကိုအဲ့ဒီအဖြူကြီးမလွှမ်းမခြုံမိတဲ့နေရာတနေရာမှမရှိဘူးဟုတ်လားအဲ့လိုပဲသရုပ်ထာကံကြတဲ့ပုဂ္ဂိုလ်ဟာအလုံးဖြူရှင်တန်ရှင်းတယ်အဲ့တော့ကာယကတ္တတိနဲ့ပတ်သက်ပြီးတော့၁၈မျိုးမြတ်စွာဘုရားဟောထားပုံကလေးဟုတ်လားအာနာပါနဣရိယာပဌသံသင်ညပတိကူလဓာတုပြီးတော့နဝတုထိကာယပပ6ပိုင်း14ပိုင်းအခုပြောလိုက်တဲ့ဇန်၄မျိုး18ပိုင်းရှိပါတယ်အဲ့ဒါကိုမြတ်စွာဘုရားကဟောပြပြီးတဲ့နောက်မှာအကျိုးတရားတွေကိုပြောတယ်အဲ့ဒီအကျိုးတရားကိုလည်းပဲနှစ်ပိုင်းဥစဉ်ခွဲပြောတယ်ပထမပြောတဲ့အပိုင်းကတော့ဒီကာယကတာတတိနဲ့နေတဲ့ပုဂ္ဂိုလ်ဟာကိလေသာဖြစ်ဖို့မလွယ်ဘူးဆိုတာကိုဥပမာနဲ့ပြောတယ်မြတ်စွာဘုရားဒုတိယပိုင်းမှာကျတော့ तू ကကာယကတ္တတတိကိုပွားများလို့ရှိရင်အကျိုးကျေးဇူး10မျိုးရမယ်ဆိုတော့ तू ကအဲ့ဒီကျတော့နာမည်နဲ့တက်ပြီးတော့တခါတည်းဟောတာ။အဲ့ဒါဦးဇင်းတို့ခြုံရောရမယ်ဆိုရင်ပထမပိုင်းမှာ तू ကအကုသိုလ်တွေမဖြစ်ဘူးလို့ပြောကျင်တာ။ဒါဦးဇင်းနားလည်တော့ပါနော်။ဒုတိယပိုင်းမှာကုသိုလ်ကောင်းမှုတွေကောင်းတာတွေအကုန်လုံးအများကြီးဖြစ်မယ်လို့ပြောရင်ကိုယ်လုံးနေတဲ့လုပ်ငန်းလေးရဲ့တန်ဖိုးကိုသိရရင်တရားတရားတက်တယ်။တရားတရားတက်လာရင်ဝိရိယတက်လာမယ်ဝိရိယတက်လာရင်အရာချင်းလာမယ်။ဟုတ်လားဒါဆိုရင်စိတ်ဝင်စားမယ်ပြောင်းမွေ့မယ်ဟုတ်လားနောက်မရှိရင်ခொနည်းတရားစခန်းကအရင်ကြာတယ်လို့ထင်ကောင်းထင်သွားနိုင်တယ်နော်ဟုတ်လားဒါကတော့မထင်စီချင်ပါဘူးဦးဇင်းကစိတ်ကိုအားပေးပြီးတော့ပြောင်းမွေ့အောင်နေကြဟုတ်လားအဲအိမ်သွားနေလေဒီလိုပဲအချိန်ကုန်တော့စိတ်တရားကုန်သွားတာပဲပြီးတော့ဘာမှကျင့်တတ်မှုလည်းတကယ်တမ်းကရတာမဟုတ်တရားကကျင့်တတ်မှုအများကြီးရနိုင်ဟိုကနေခဲ့ပြီလေနှစ်ပေါင်း40 50ဘယ်တော့ကနေခဲ့တဲ့အနေအထားလေးကိုခုစိတ်ထဲမှာတသလားရှိလို့သိမရှိပါဘူးဟုတ်တယ်ဟုတ်လားဒီလိုပဲအချိန်ကုန်ခဲ့ပြီးတော့အတိအကျရှိရင်များသောအားဖြင့်အော်ငါပိုးပဲပဲအချိန်ကြီးကုန်ခဲ့တာဟဲ့အဲ့လိုပဲအတွေ့တွေရဖို့များပါတယ်ခုဒီမှာနေနေတဲ့အနေထားလေးကအဲ့ဒါနဲ့တော့ဆန့်ကျင်ပတ်တယ်ဟုတ်လားအဲ့တော့ဘဝမှာဒီလိုအနေထားမျိုးလေးတွေနေနိုင်ဖို့လိုတယ်တရားပြန်သွားရင်လည်းပဲအိမ်မှာရောက်ပြီဆိုရင်နော်ရိတ်တာမလာခင်တော့ကအနေထားမျိုးနဲ့တူးနေလို့တော့တိတ်ပြီးတော့အဆင်မပြေဘူးမတူအောင်ကြိုးစားရတယ်အဲ့တရားပြန်သွားတော့ပုံလေးတစ်မျိုးဟဲ့ဆိုရင်ကိုယ်ကြောင့်တရားလဲဂုံတက်တာပေါ့ဟုတ်လားနော်အိမ်မှာကျန်ရတဲ့သူကမလိမ်မသွားခင်တော့ကတော့ပြန်လာမှဒေါ်လာတွေပူကြီးတယ်လို့ချုပ်ပြောနေကြရတယ်တရားအထုတယ်ဆိုမှဒေါ်လာတွေပူကြီးလာတယ်အဲ့ဒါတော့ဘယ်လိုလဲတော့မသိဘူးဟုတ်လားဒါကတော့တော်တော်အရှင်းမပြေတာပဲဟုတ်တယ်မဟုတ်လားဒီထားပါတော့လေအဲ့တော့ရာဥစဉ်တို့အကျိုးကျေးဇူးကိုပြောအောင်နော်အဲ့တော့ပထမပိုင်းမှာမြတ်စွာဘုရားအကုသိုလ်မဖြစ်ဘူးကိလေသာမဖြစ်ဘူးဆိုတာလေးကိုကာယကတ္တတိရဲ့အကျိုးကျေးဇူးအနေနဲ့ဘယ်လိုပြောလဲဆိုတော့ယန္တုတဲ့အဲ့ဒီကာယကတ္တတိကိုမပွားများလို့ရှိရင်ကိလေသာတွေဘလို့ဖြစ်နိုင်တယ်ဆိုတော့အရင်စပြောတယ်ဟုတ်လားကိုယ်ခန္ဓာမှာသတိမထားဘူးဆိုရင်သတိမရှိဘူးဆိုရင်ဖြစ်သလိုပဲနေနေတယ်ဆိုရင်ဒါတော့တော့ဦးဇင်းတို့တာမပုံမှန်နေနေတဲ့အနေထားပါနော်အဲ့ဒီအနေထားနဲ့နေပဲဆိုရင်တဲ့ကိလေသာမှာဒီခန္ဓာတဏ္ဏကိုအလွယ်တကူဝင်ရောက်မယ်တဲ့ဥပမာဘလောက်ရှိအလွယ်တကူဝင်ရောက်လာနိုင်လဲဆိုလို့ရှိရင်နော်ရေခမ်းပြီကလာရေအန်ကြီးတဲ့အရေရေခမ်းပေါ်ဆိုရွှွန်ပြိုတွေကျန်းနေဟုတ်လားအဲ့ဒီရွှွန်ပြိုတွေတဲ့ကိုအလွန်လေးလံတဲ့ကြောက်ခဲတုံးတစ်စုံပြစ်ချလိုက်ဇွတ်ဆိုတခါလဲမြုပ်သွားရော ရှင်တွေကအကျိုးတွေဆိုတော့ဒီကြောင့်ခဲကြီးလူတိုင်းကိုဝင်မလောင်သူတားနိုင်တဲ့စီးနိုင်တဲ့အနေထားသူ့မှာမရှိဘူးကြောက်ခဲကရှင်မျိုးတွေကိုလွယ်လွယ်လေးပဲဝင်သွားတယ်။နောက်ရှင်မျိုးကကြောက်ခေါ့ကိုမဝင်အောင်သူ့မှာတားနိုင်တဲ့အနေထားမရှိဘူး။အဲ့လိုပဲကာယကတ္တတိမရှိတဲ့ပုဂ္ဂိုလ်ဟာကိလေသာကိုတားနိုင်တဲ့အနေထားသူ့မှာမရှိဘူး။ကိလေသာကသူ့တဏ္ဍာကိုလွယ်လွယ်လေးဝင်လာမှာသူဝင် လာပဲအမြဲတမ်းလို့လို့ဝင်နေတာကတော့မောဟပဲသတိမရှိဘူးဆိုရင်တော့မောဟကရှိနေတာပဲလေဟုတ်တယ်မဟုတ်လားဘာတွေဖြစ်နေတယ်လို့မသိဘူးပေါ့နော်ဒါကြောင့်မြတ်စွာဘုရားကပထမပေးတဲ့ဥပမာရှင်ဖွဲ့ရှင်ပြော်တဲ့ကိုကြောက်ခဲလုံးပြစ်ချလိုက်ရင်လွယ်လွယ်လေးဝင်သွားတယ်လို့မျိုးလို့အဲ့လိုဥပမာပေးနောက်ဒုတိယဆက်ပြီးတော့မြတ်စွာဘုရားတော့ဒေသနာရမှာအရင်ကျွမ်းကျင်တာဆိုတော့ဥပမာတွေကဒါဘုရားတော့အလိုလိုမျိုးထွက်နေလားလို့အောက်မေ့ရပေါ့နော်6တရောင်းနေတဲ့ချင်းကြောက်တွေကိုမီးရှို့မယ်ဆိုလို့ရှိရင်ဒါလွလွလေးဖြူးဖြူးဖြက်ဖြက်တောက်လောက်သွားမှာပဲတဲ့မီးနဲ့တွေ့ရင်6တရောင်းနေတဲ့ချင်းတွေဟာသူတို့ကသူတို့မီးမလောင်အောင်သူတို့ကာကွယ်နေတဲ့အနေထားမရှိဘူးလွလွလေးပဲလောင်သွားပဲအဲ့ဒါကာယကတပတိကာယကတတိကင်းတဲ့ပုံကိုယ်တွေနော်ကိလေသာမီးလွလွလေးတောင်းတယ်လောကရန်တရားတွေနဲ့တွေ့လာရင်အပူတဲ့အလောင်းတက်ကိုလွလွလေးရနိုင်တယ်ရှင်းရှင်းပြောရင်လွလွလေးမျက်ရည်ကျရနိုင်တယ်ပူလုံးလောင်လုံးလို့ဟုတ်လားအေးဒါကဒုတိယပြီးတဲ့ဥပမာပေါ့နော်နောက်တတိယဘာဥမာဆက်ပြီးတော့ဆိုတော့ဟောစိန်ဝကြီးတစ်လုံးတကယ်မှဘာမှရှိအဲ့ဒါကိုအဖုံးကိုဖွင့်ထားတယ်တဲ့ပြီးတော့ကရုတ်ခွေနဲ့အန်ကြပန်ကြညီညီညာညာမှာချရတာလေစိန်ဝကြီးတစ်လုံးအဲ့ဒါကိုလူတယောက်ကရေးရင်းပုံနေနဲ့ထားလာပြီးတော့အဲ့ဒီစိန်ဝကြီးတဲ့ကိုလောင်းထင်စိန်ဝကြီးကကရုတ်ခွေနဲ့တည်ညီညီချတာလေအပေါ်ကဖုံးထားတာလေမရှိဘူးအထက်ထဲမှာလည်းရေးလည်းမရှိဘူးဆိုတော့ရေးဝင်မသွားဖို့အတွက်ဘာအနှောင့်အယှက်မှမရှိဘူးစိုက်တလောက်လောင်းထဲရောရောရောဆိုဝင်သွားတာဟုတ်လားအဲ့ဒီအစိမ့်ဦးကြီးတဲကိုရေထဲလို့လွယ်လွယ်ကူကူဝင်သွားတယ်လို့ပဲတဲ့ကာယကတ္တသတိမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဏကိုကိလေသာတွေကလွယ်လွယ်လေးဝင်သွားနိုင်တယ်ဒီဥမာသုံးခုလုံးတည်ရည်ညွန့်ချက်ကတော့တစ်ခုတည်းလို့ဉာဏ်ချင်းတယ်နော်လောဘဒေါသမောဟလွယ်လွယ်လေးဖြစ်နိုင်တယ်လို့ဒါပြောလိုက်တာအဲ့တော့မြတ်စွာဘုရားပူပြီးတော့ရှင်းရှင်းရှင်းရှင်းသွားဥမာပေးပြီးတော့ဟောလာဟုတ်ရဲ့လားဗျအေးဒါကကာယကတ္တသတိမရှိရင်ဖြစ်မဲ့အနေထားအဆိုးဟုတ်လားနောက်ကရကတာပရိရှိလို့ရှိရင်ကိလေသာမဝင်နိုင်ဘူးဆိုတာကိုစမ်းကျင်ပဲဒါကဥမာထပ်ပြီးတော့ပေးတယ်ဘလို့ပေးလဲဆိုတော့ဦးဇင်းတို့ဩဗရမတာတို့ပြင်းသားတို့ ਨੇ အလွန်မာတဲ့တက်သားနဲ့လှုပ်ထားတဲ့တကားချက်တစ်ချက်ပေါ့နော်အဲ့ဒီတကားချက်ကိုဦးဇင်းတို့သုံးမွေးချီလေးကိုလုံးထားတဲ့ခြေလုံးကလေးနော်ဂွန်းချီကိုလုံးထားတဲ့ခြေလုံးကလေးအဲ့ဒီခြေလုံးနဲ့ပြစ်ပေါက်လိုက်မယ်ဆိုလို့ရှိရင်ခြေလုံးလေးကပြန်ပြီးတော့ကန်ထွက်လာတက်သားကိုဖောက်ပြီးတော့ဟိုဘက်ကိုဝင်သွားတဲ့အကြောင်းမရှိဘူးတက်သားလေးကိုဝင်သွားတဲ့အကြောင်းလည်းမရှိ။အဲ့ဒီခြေလုံးကမာကျိုးတဲ့တက်သားမြင်ကိုဖောက်ထွင်းသွားတဲ့အကြောင်းဘာမှမရှိဘူး။နောက်ဒီတက်သားကလည်းပဲသူ့တဲကိုမဝင်အောင်ဘာမှသိကြိုးစားကြမလို့အလွန်ပေါ့တဲ့နော်အလွန်ဣတဲ့ဒီခြေလုံးကသူ့တဲကိုဝင်လာကြအကြောင်းမရှိဘူး။အဲ့လိုပဲကာယကတ္တတတိတတိရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဏကိုကိလေသာတွေဝင်လို့မရဘူးလို့မြတ်စွာဘုရားအဲ့လိုဟောတာ။ဒါပထမပြီးတဲ့ဥပမာပေါ့နော်။နောက်ဒုတိယပြီးတဲ့ဥပမာကတော့အလွန်အဆိုးတဲ့အစိမ့်တဲ့အများတဲ့နော်အသားအင်းတို့ပိန်နေသားလိုမျိုးညောင်သားလိုမျိုးရေသဖန်သားလိုမျိုးခုတ်လိုက်တာနဲ့တခါလေအစီတွေဖြူဖွေးပြီးတော့တစက်စက်ကြာဒီလိုအဆုတဲ့အစီတဲ့များတဲ့အသားကိုမြှို့ရမယ်ဆိုရင်လွယ်လွယ်နဲ့မရဆန်ကြည်ပဲဥမာပေးတာနော်ဆိုတော့တော့6တရောင်းနေတဲ့တစ်ခက်သေးရမြှို့လိုက်ရင်ဖြူဖြစ်ဖြစ်တခါလေလောင်သွားမှာဟုတ်လားအခုအဆုတဲ့အစီတဲ့များတဲ့အသားကိုမြှို့လို့မလွယ်သလိုကာယကတ္တတိကျင်းနေတယ်တတိရှိနေတယ်ဆိုတဲ့အချိန်မှာအကုသိုလ်လွယ်လွယ်ဖြစ်လို့မရအောင်ကိလေသာလွယ်လွယ်ဝင်လို့မရအောင်လေ။နောက်တတိယဥမာဆန့်ကျင်မဲ့ဘာပြေတော့ဆိုတော့စေဦးကြီးစောစောကလူညီညီပဲချထားတယ်ဒါပေမဲ့ဖုံးတာတော့ဖုံးမထားဘူးသူတို့ကဖြစ်လို့ဆိုစေဦးလေးမှာအနာနဲ့အညီရေတွေပြည့်နေတယ်တဲ့။နော်အဲ့ဒါကြီးကန်းတောင်နှစ်ခါမှနားပြီးတော့ငုံတောင်မဆိုတော့တို့တို့ရတောက်တို့ရတယ်တဲ့အဲ့တဲ့ကမြတ်စွာဘုရားဟောတာဟုတ်လားမြင်အောင်ဟောတာပါမြတ်စွာဘုရားအဲ့ဒီတော့ကြည်ရှမ်းနေတဲ့ရေဦးကြီးရဲ့စင်ဦးကြီးကိုနောက်ထပ်ရေကြီးချက်နောက်ထပ်လိုမှဝင်သွားတဲ့အကြောင်းမရှိဘူးထဲ့လာသမျှအကုန်ရှမ်းကြသွား။လောင်းကျင်တော့လောင်းထဲ့အကုန်ရှမ်းကြသွားမယ်။ကာယကတ္တတိသင်ရှားရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာကိုအကုသို့ဝင်လို့မရဘူး။ဘာလို့သူ့ဟာအလွန်မြင့်မြတ်တဲ့ကောင်းတဲ့ဓာတ်တွေကနေရာဝန်းယူထားတယ်။ဒါကြောင့်မကောင်းတဲ့ဓာတ်တွေအတွက်နေရာမရှိဘူး။ဒါလူငယ်တွေတို့အဲ့လိုလေးရိုးရိုးလေးနားလည်ရမယ်ဟုတ်လား။နောက်ကာယကတ္တတိရှိနေမကောင်းတာတွေအတွက်မနေရမပေးဘူးကောင်းတာတွေနေရဥဒါတယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့တော့အဲ့ဒီအချက်ဥပမာဆန့်ကျင်ဘက်၃ချက်စီပေါ့နော် Ada rujuk lo pada bantu orang lo, senarai jilo sih ya. Di kalau lo yang bahaya sudah, alam nale, no. Kaya kadar diri sih lo sih ya, kiri dah, lo lo lipsi lo meyau. Kaya kadar diri sih ya, kiri dah, lo lo lipsi me. Tak kiri dah sih lah, eri kiri dah sudah, puala ada bosi lah, be. Ya lah yang mau dah jom me, mama nale me, oh dua lagi senti, jauh tuan me. Lo yang mati jauh senti, jauh tuan me. Kalau sih lo sih ya, kalau dah re lo ya juga go, sih ya doa re ini ne, ko hari sih ni ma. ติงเบยามาติโลนี้เนี่ยทุกข์มีเลยฮะเจ็บเปลี่ยนละแม่หมดถ้าจะกายกระดาษตีดิอกุโดโกตาสียามาตะเซ็นเสียทุกข์ฤหัวตะคาเนตาสีเบยเลยสรอารมณ์เทียนชาอูล่ะเทียนชาเลยถ้าจะเชะนาวอิโนนาวใบมากายกระดาษตีโกปอนะโลษิอจุจีสุเสมิวยาเมสรอะไรโหละเนเนเปล่าจริงเนาะอะละโตกอายะจะกาวเนี่ยปฐมเปล่าเลยอจุจีสุกาบาเลยสรอ อารติระติตะโหหติเลยขอสวดว่าดิสกาลิอุเซนเปล่าเลยเนาะอารติระติอเปญมวยจิงเปญมวยจิงอเปญมวยกูสรว่าก้าวนํามาไม่เปล่าเราเปล่าล่ะญิงมวยเนี่ยใส่กูมวนซาเอาล่ะเปญมวยเลยสรว่าเราก้าวนํามาไม่เปล่าเลยล่ะไอ้ยุมชีดาก็ไม่ใส่กันหน้าพี่တော့อะไรก็ไปเปล่าเลยล่ะเอาล่ะไอ้นี่ไม่เปญมวยจิงเปญมวยจิงกูเปช้าနိုင်เลยมั้ยเด้อะล่ะกูตีขอနိုင်เลยมั้ย เนาะไม่เปลี่ยนกูเปลี่ยวโดเลยเว้ยลงไม่เปลี่ยนกูบ่ตูดีกายกตาติกูซวยเมี่ยงป้อมาซวยเปลี่ยวราไม่เปลี่ยวราจ้ะตู่มาอธิไคไม่ใช่นายดาวก้าวๆตีขันได้จ่อล้วนนายได้มั้ยตะติเช่เอาล่ะนอกบะยะบีเลยว่าตะฮอฮอติเจ้าอย่างเนี่ยถิ่นเนี่ยตုံลุเตเลยสรว่าမျိုးดิกูเลยเว้ยตีขันနိုင်ได้มั้ยเด้ว่ามาอาจารย์မျိုးๆจ้ะเจ้าอย่างเนี่ยถิ่นเนี่ยตုံลุเตเลยสรว่าดิใช่เอาล่ะดีกายกตาติ တကယ်ချင်းရှောင်းအောင်ကြိုးစားမယ်ဆိုရင်အဲ့ဒီကြောက်တယ်ဆိုတဲ့ကိစ္စအလွန်နေပါမယ်။ဟောတကယ်တမ်းကဒါဦးဇင်းစဉ်းစားကြည့်တာပေါ့လေ။ကံငယ်ငယ်ကစာတင်တိုင်းတိုင်းမှနေခဲ့ဘူးလေ။အတိဆရာတော်ဆိုတဲ့ဆရာတော်ကြီးကိုအရန်ကြောက်တယ်။နော်။ညနေချင်းဆိုင်ကိုဆင်းရဲနေတယ်ပေါ့နော်။ဒါဦးဇင်းငငယ်တော့အပြစ်ပြက်ကိုပြောပြ။ဘာလို့ဒီလိုကြောက်တာတော့။ဘာလို့ဆင်းရဲတော့။ဒါကြီးကတော် နာဂံဆရာတကြီးစာအုပ်ကိုဥရင်ဖတ်လိုက်နော်ကိုရင်တော့ကဖတ်လိုက်တော့အဲ့ဒီထဲမှာသူကဘာတွေပြောထားဆိုဓာတ်တဘာဝတွေကိုပြောထားတာအကုန်လုံးကပေါက်ပြန်တက်တဲ့ဓာတ်တဘာဝတွေပုဂ္ဂိုလ်တ ত্ত্ব ဟာမရှိဘူးဆိုတော့ဓာတုတမယဉာဏ်လေးနဲ့သိရတာပါနော်ဟုတ်လားကုတမယဉာဏ်လေးနဲ့ဟုတ်လားဒါပုဂ္ဂိုလ်တ ত্ত্ব မဟုတ်ဘူးဒါဟာဓာတ်တုံးတက်ခဲဟိုဓာတ်တ ত্ত্ব ဘာဝဆိုတာအတ္တနဲ့တဲ့သဘောလို့အချင်းချင်းလူတွေလူငယ်လေးတွေနားလည်သိချင်းနိတ္တတ္တနိစ္စီဝတဘာဝအဘိဓမ္မာတရားတွေထဲမှာဒီယုတ်တ္တနတ္တတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအဲ့တည်းဟောနိတ္တတ္တနိစ္စီဝတဘာဝနိတ္တတ္တတ္တဝါသဘောမဟုတ်ဘူးနိစ္စီဝအတ္တသဘောလည်းမဟုတ်ဘူးတဘာဝတရားတက်တက်ဒကာမတို့ဦးကြီးတို့ထင်းနေတာနဲ့တခြားစီနော်ဟုတ်လားအေးအဲ့ဒါလေးကိုဖတ်ရတော့တော်တော်လေးအကြောက်ကြီးသွားတယ်လုံးဝကြောက်တော့တာမဟုတ်ပါဘူးဟုတ်လားဒါပေမဲ့တော်တော်လေးနေတာထိုင်တာရှိသွားတယ်အော်ဒါလည်းတတုံးတက်ခဲရွေးငါလည်းတတုံးတက်ခဲကလေးဆိုအဲ့လိုတွေးရတာပေါ့နော်အဲ့မှာတော်တော်တက်တာသွားတယ်ဒါကြီးလာတော့အဲ့ဒါလေးကစစရင်တွေ့ကြမှာလေအတွေ့အကြုံလေးဆိုတော့ဒါလေးကမမေ့နိုင်အောင်ဒါလေးကမမေ့နိုင်အဲ့တော့ဒီထဲမှာလည်းပဲစစရင်အတွေ့အကြုံရတဲ့လူတွေမပါဘူးမပြောနိုင်ဘူးနော်နော်ဒါလေးတွေကနော်ကောင်းမွန်တဲ့အစာလေးတွေကောင်းမွန်တဲ့အစာလေးတွေကနော်အစာကောင်းရင်အနှောင့်တရားနိုင်တယ်နော်အေးဒါလေးတွေကသဘောပေါက်ရမှာဟုတ်လားခုမျိုးဆိုဗျာဟောပြီနော်ဒါအခုဒီဒေသနာလေးကိုသိရမှာဩဒီသဘောကြောင့်ဒီလိုအကြောက်ကလေးတက်တာတော့တာပဲလို့ဒါကိုကလက်တွေ့နားလက်ကြည့်ရတာပေါ့ဟုတ်လားအပို့ပြီးတော့ယုံကြည်မှုသရာတရားဖြစ်ရတာနော်နှစ်ချက်ရှိသွားပြီနော်ပျော်ခြင်းမပျော်ခြင်းကိုသိခံနိုင်တယ်ကြောက်ရွံ့ထိတ်လန့်တုန်လှုပ်ခြင်းကိုသိခံနိုင်တယ်နောက်တော့ဘာသိခံနိုင်မလို့ဆိုတော့နောက်တစ်ခါတော့သူကပြောထားတာကဓာတ်ရိုက်ကိုပြောထားတာခမောဟောတိတိတ္တတ္တဥဒ္ဒတ္တဇိကိစ္ဆာယပိပါတာယသိခံနိုင်တဲ့ဆွမ်းရည်တတိတွေမြင်မှလာမယ်တဲ့ကာယကတာတတိကိုထူထောင်လို့ရှိအဲ့ဒါကတော့နည်းနည်းလေးဦးစားပေးပြီးတော့ဦးနေအောင်ပြောရင်။ဘာလို့သီးခံနိုင်လို့ရှိရင်ပြဿနာတော်တော်များများကအလိုလိုငြိမ်းတော့။နော်သီးခံနေဆိုတာနော်ကိုယ်စိတ်ထဲမှာမကောင်းမှုလို့ထင်တဲ့အခြေအနေတွေနဲ့တွေ့တဲ့အခါမှာစိတ်ထဲမှာတုန်လှုပ်မှုမရှိတာ။ဒေါသကြောင့်ကိုလောင်တာမရှိတာ။ပဂတိတော်သူဒီတိုင်းပဲငြိမ်းငြိမ်းချမ်းချမ်းနေနိုင်တာ။နော်သီးခံနိုင်မယ်ဆိုရင်ပြီးတာပဲလေ။ဟုတ်တယ်မို့လား။ခက်တာကလူတွေကနော်အရှင်ပြေတာနေနဲ့တွေ့လာရင်အရှင်ပြေတာကိုပဲအပြစ်ပြောတာ။နော်အဲ့ဒီအရှင်ပြေတာကြီးကိုပဲအပြစ်ပြောနေတာအဲ့ဒီအရှင်ပြေတာကြီးကကိုကသိခံနိုင်မယ်ဆိုရင်အရှင်ပြေတာကြီးကတော့ပြေးသွားတာတော့မဟုတ်ဘူးပေါ့ဒါဒီကိုအနေနဲ့တော့ပြေးသွားတယ် ဒါနားလည်ဖို့လိုတယ်အဲ့ဒီအစင်မပြေတဲ့ကိစ္စကိုပြောင်းလို့မရအစင်မပြေတဲ့ကိစ္စကိုပြောင်းလို့မရဘူးတူတူဖြစ်နေတာအဲ့ဒါကြီးကတချို့ဟာတွေကဟုတ်လားအဲ့ဒါကိုဟာတာတကယ်လို့သီးခံနိုင်မယ်ဆိုရင်အဲ့ဒါကြီးကကိုယ့်တော့ကတော့အစင်ပြေနေတယ်အစင်ပြေနေတယ်ဆိုတော့ तू ကပြေတော့တာမဟုတ်ဘူးကိုယ်ကပြေနေတာအဲ့ဒီအကြီးအသေးဟာဘလောက်မြင့်မြတ်တဲ့အကြီးအသေးလဲစဉ်းစားဒါကြောင့်တတ်တော်ရှိဖရာလေးနောက်တရားကိုအရှိကြီးမဟုတ်ဘူးတဲ့ခန္တီပရမတ္တဘောတိတိခာလောကမှာတိခန့်ခြင်းဒီအမြင့်မြတ်ဆုံးအကျင့်ဖြစ်တယ်ဟုတ်လားအဲ့ဒီလိုတရားအတူလေးဟောတဲ့အထဲမှာအဲ့ဒါလေးကိုထိတ်ဆုံးအောင်ဟောရတယ်ခန္တီပရမတ္တဘောတိတိခာအရာရာကိုတိခန့်နိုင်လေဆိုလို့ရှိရင်ဘာမှမဟုတ်တာတွေမကောင်းတာတွေစိတ်ထဲမှာမဖြစ်ဘူးပေါ့ခုရဆောင်ပြရကာယကတ္တပတိကိုသာပွားများရင်အဲ့ဒီတိခန့်နိုင်မှုဆိုတဲ့အရင်တွေ့ရအလိုလိုတက်လာပဲလားအဲ့ဒါကိုအသေးစိတ်ဟောတယ်မြတ်စွာဘုရားအဲ့ဒီထဲမှာတိတ္တဥဏ္ဏတခမောဟောတိအဘူဝေကိုတိခန့်မယ်ဘူရာလေးအေးရလေးဒါကသဘာဝလောကကြီးနဲ့ပတ်သက်ဆက်ဆက်ပြီးတော့ဖြစ်နေတာကိုလည်းပဲဘာမှတတ်နိုင်တာမဟုတ်ဘူးเนาะပြီးတော့မဆက်ဟောတုံးဆိုတော့ဇိကိစ္ဆာယပိပါဒာယခမောဟောတိသာလမုဒိတာတွေကိုတိခန့်နိုင်မယ်ဒန္တမကတဝါဒတပတိတပသဗ္ဗတနာမဲ့ချင်းရင်လေးနေဘူးမွေကင်းတန်းတို့ရဲ့အတွေ့ကိုတိခန့်နိုင်မယ်အခုယောဂီတရားပုံပေါက်ကြိုက်ခံလို့ညနာရောက်နေလို့ကြားတယ်နော်ဒါကောင်ကွားပြီးတော့အမှတ်ရနေတယ်ဟုတ်လားအဲ့တော့ဒါကဖြစ်လို့နေကြရတာဆိုတော့နည်းနည်းလေးတော့တိခံဖို့ကြိုးစားရမယ်ဟုတ်လားအဲတိခံဖို့ကြိုးစားရမယ်ပြီးတော့မြတ်စွာဘုရားပြောတော့ဒုလုတန်တဒုရကတနာဝဆနပဋ္ဌာန်တပဝင်းကျင်ကကိုဝိနာကလူတွေကကိုယ့်အပေါ်မကောင်းပြောလာတဲ့အတန်ကိုတိခံနိုင်နေတဲ့ဒီတလုံးတော့မြန်ကြရင်ပေါ့နော်90ရာခိုင်နှုန်းလောက်စိတ်ချမ်းသာသွားမယ်နဲ့တူလူတော်တော်များများကအဲ့ဒီစကားတန်ကိုပါတော့တီးမခံနိုင်ဘူးဟုတ်လားနော်ကိုယ့်ကိုမကောင်းပြောတာကိုတီးမခံနိုင်ဘူးဟုတ်ဟုတ်မဟုတ်ဟုတ်တီးမခံနိုင်ဘူးအသံဟာပုံပြီးပြောက်သွားတယ်ဆိုတော့လည်းသိပါတယ်ဒါပေမဲ့ဘာလို့စိတ်တွေတိုးနေရတော့စဉ်းစားကြည့်တကယ်ကအဲ့ဒီအသံကြီးကိုစိတ်တိုးတာမဟုတ်အဲ့ဒီလူရဲ့အထင်ကြီးကိုစိတ်တိုးတာအော်ငါ့ကိုဒီလိုများထင်တယ်အထင်ကိုအခိုင်အမာလုပ်တာအတန်ကိုအခိုင်အမာလုပ်တဲ့အစဉ်ကတော့နည်းနည်းနည်းကျော်သွားပြီသူဟုတ်လားမဆိုးဘူးပေါ့နော်ဒါပေမဲ့အထင်ကိုတော့ဆက်ပြီးတော့မလုပ်တာတော့အခိုင်အမာလုပ်တာလားအဲ့ဒီအထင်ကလည်းအခိုင်အမာဟုတ်လားမဟုတ်ဘူးသူကပို့ပြီးတော့အတန်တော့တောင်းမရက်တည်နိုင်ဘူးအထင်ကပို့ပြီးတော့အကောင့်ထဲတောင်းပြလို့ရတာမဟုတ်တခါလဲကြောက်သွားရောသူလည်းပဲအနတ္တသဘောဘာမှအနစ်သာရမရှိတဲ့သဘောဒါရီကိုနားလည်ဖို့တော့တယောက်ရဲ့အထင်ကိုတယောက်ကအဲ့လိုများမှန်မှန်ကန်ကန်နားလည်ရမယ်ဆိုရင်မလိုလားအပ်တဲ့ခံစားချက်တွေအများကြီးရော့တော့တဲ့အကြောင်းရှိတယ်။တူတူဘလို့ထင်ထင်လေ။ကိုလည်းသူများထင်တာပဲကိုထင်တော့ကိုသူ့တဲ့ဘာတိခိုက်တော့ကိုတဲ့ဘာတိကအမှန်တော့ထင်တဲ့လူအတွက်ထိခိုက်တာတကယ်တမ်းကတမခက်နေတာကထင်တဲ့လူတင်ထိခိုက်တာမကမနဲ့အထင်ခံတဲ့လူကရောပြီးတော့ထိခိုက်နေတာ။ဟုတ်လားအထင်ခံတဲ့လူရောထိခိုက်နေတာ။အဲ့ဒါကသူကဘာနဲ့ရောရောပြီးတော့စိတ်ကြီးဆင်းရဲသွားတော့ဒါဥစဉ်ကစဉ်းစားကြည့်တာပေါ့လား။ငါဆိုတာကြီးနဲ့ရောပြီးတော့အဲ့ဒါကိုယ့်ကိုနှိမ့်ဆက်တာ။ဟုတ်လား။သူထင်တာကသူများကိုထင်တယ်ဆိုရင်ကိစ္စမရှိဘူး။ငါကိုထင်တယ်ဆိုတော့မရတော့ဘူး။ဟုတ်တယ်မဟုတ်လားအဲအဲ့ဒါပဲအထင်ရငါရသွားပြီးတော့ရောလိုက်တဲ့ခါကျတော့အဲ့ဒီငါဆိုတော့ငါမှာဖြက်ဖြက်လူပြီးတော့ဒုက္ခအကြီးကြီးတွေ့ရတယ်ကြုံရတယ်ဟုတ်ရလားဒီအဲ့ဒါအခုမြတ်စွာဘုရားကတဝင်းကျင်ကပြောလာတဲ့စကားသံတွေကိုတိခဏနိုင်လိမ့်မယ်တဲ့ကာယကတာတိရှိလို့ရှိရင်နောက်ဆုံးအကြီးကြီးတဲ့တိခဏခြင်းအဲ့ဒါကဘာလဲဆိုတော့ဥပ္ပန္နနာတရိတိကာဏဝေဒနာနာတိဗ္ဗာနာခရဏာကတုကာဏာအတ္တကာဏာအမနာပါဏာပန္နကဇာတိကောအဓိဝါဒကဇာတိကောဟောတိပါဏဟရဏအဓိဝါဒကဇာတိကောဟောတိဒီခန္ဓာကိုယ်ကြီးကဖြစ်လာမဲ့ဆင်းရဲဒုက္ခယောဂဘယဒါတွေအကုန်လုံးကိုသိခနိုင်မယ်တဲ့နောက်ဆုံးတနေ့မိမိအသက်ကိုဝါနှုတ်ယူသွားနိုင်တော့အောင်ပြင်းထန်တဲ့ဝေဒနာဇိုးတွေယောဂဇိုးတွေအဲ့ဒါတွေကိုတောင်သိခနိုင်လိမ့်မယ်လို့ဟောတာအဲ့ဒါကြတော့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုလာပြီနော်အခုအဲ့ဒါလေးနဲ့မတွေ့သေးခင်ကတော့ကိုဒုက္ခရောက်လာပြီဆိုလို့ရှိရင်သူများပဲနှိပ်ပြီးတော့အပြစ်တင်နေတာလीဟုတ်လားအဲ့ဒီကြတော့ဒကာမတို့အရှင်တို့ဘယ်သူကိုအပြစ်တင်မလို့ဘယ်သူမှအပြစ်တင်လို့မရဘူးကိုယ်ခန္ဓာကိုယ်ကြီးကိုယ်ကံဖြစ်လာတာဟုတ်လားအဲ့တော့ကိုယ်ခန္ဓာကိုယ်ကြီးကိုယ်ဝါစာပေါက်ပြန်လာတဲ့အနေအထားမျိုးမှာဒကာမတို့အရှင်တို့တွေမသိခံနိုင်တဲ့အစွမ်းမရှိဘူးဆိုရင်ဘယ်လိုမှဒါမပြေလည်နိုင်တော့ဘူးဟုတ်ရဲ့လားအဲ့တော့အရေးကြီးတာကအဲ့ဒီပါဏကဇာတိကောအပါဏဟရဏံအသက်ကိုယ်တော်နှုတ်ယူသွားနိုင်တဲ့ဟောယောဂဝိရဏ။အဲ့ဒီကနေ့မှခံစားရမယ့်ဝိရဏကိုပြောတာနော်။အဲ့ဒီအချိန်မှာတော့တဘောတခါတော့တည်ကြမှာပဲဗျာ။တည်ပြီးဆိုမှတော့ ီလောက်အောင်မခံမရဖြစ်ရလို့ပြည်ရတာကိုအဲ့ဒီချိန်မှာမခံနိုင်ဘူးဒီမခံနိုင်ဘူးဒေါသတွေဖြစ်နေမယ်ပူလောင်နေမယ်ဆိုလို့ရှိရင်နော်တည်ခြင်းတရားကိုနော်အယုံဆုံးကြီးတန်စွာရင်ဆိုင်သွားတယ်လို့ဆိုနိုင်မလားအဲ့ဆင်းရဲရဲ့ပူလောင်နဲ့တည်သွားရင်အဲ့ဒါဆင်းရဲပူလောင်လောင်နေရတဲ့ဘဝတွေရောက်တော့မှာပဲတော့ကျန်တဲ့အချိန်မှာဒီမခံနိုင်တာကဒီလောက်အထိမနာနိုင်ဘူးအဲ့ဒီအချိန်မှာဒီမခံနိုင်တာကြီးကအကြီးကြီးအထိမနာနိုင်မလားအထိအနာနိုင်နေဒါစဉ်းစားရမယ်ဒါစဉ်းစားမှာဟုတ်လားဒါကြောင့်ဒီကံဤမှာကြံတန်းခက်ထန်တဲ့ဝေဒနာတွေကိုတောင်းဒီကာယကတ္တတိကိုပွားများခြင်းအားဖြင့်သိခနိုင်နိုင်မယ်လို့မြတ်စွာဘုရားဟောထားတာအလုံးမတရားဓမ္မတို့ဦးဇင်းတွေသတိထားပြီးတော့ဒါကိုကျူတင်စဉ်းစားပြီးတော့ဒီအချက်ကိုပြည့်လဲအောင်ကာယကတ္တတိကိုပွားများထူထောင်ထားဖို့မလိုဘူးလားလိုတယ်ဒါကြောင့်ဒီသိခတဲ့အချက်ကိုနည်းနည်းလေးဦးစားပေးပြီးတော့ပြောရင်လေဆိုတာအဲ့ဒါကြောင့်ပြောရင်လားဟုတ်ရဲ့လားတော့ကျန်တာကျန်တာလေးဆိုတာကတော့ပြီးတော့ပြင်းပြပြပြဖြစ်သွားတာပါပဲဟုတ်လားအဲ့ဒီတေဂာနီကြီးဒီမခံနိုင်မှာကတော်တော်ဆွေးရင်ကကောင်းတယ်ပေါ့ဟုတ်တယ်မို့လားဒါကြောင့်တေဂာနီတိခတ်နိုင်ရင်လေဆိုရင်လေတေဂာနီလေးကျမှတက်ပြီးတော့လုလို့ရမှာမဟုတ်ဘူးဟုတ်တယ်မို့လားအဲ့တော့တေချာတော့တွေ့ရမယ်ဒီပြဿနာကိုတေချာမို့ပြည်လေစီတဲ့နီလန်ကောင်းကြီးကိုဒါမြတ်စွာဘုရားရဲ့ကျေးဇူးတရားကြောင့်ကိုရထားတာဘာမှကြိုတင်ပြင်ဆင်မှုမရှိဘူးဆိုရင်တော့ကိုယ့်ထက်မိုက်တဲ့လူရှိဘူးလို့တောင်ပြောရမှာလို့ရှိတယ်အများသောဖြင့်တော့အဲ့ဒီအချိန်မှာနောင်တတွေနဲ့ပူပူလောင်လောင်သွားကြတဲ့လူတွေပဲများပါလေဟုတ်လားဒါကြောင့်အဲ့ဒီအများစုထဲမှာကိုမပါရအောင်ကာယကတ္တတိကိုအများကြီးထူထောင်ထားဖို့မလိုဘူးလားလိုတယ်သုံးမျိုးရှိသွားတယ်နော်ဆယ်မျိုးအကျိုးကျေးဇူးဆယ်မျိုးပြောမှာဟုတ်လားပြောခြင်းမပြောခြင်းကိုတိခဏနိုင်လိမ့်မယ်ရှောင်းရင်ထိလန့်ခြင်းကိုတိခဏနိုင်လိမ့်မယ်အခုပြောနေတဲ့တိခဏစရာအများကြီးကြုံလာတဲ့အဆင်မပြေတာတွေအကုန်လုံးခန္ဓာကိုယ်ကဖြစ်လာတဲ့အောက်မြင်မှုပြည့်စုံမှုစီရင်မှုဒါတွေကိုဘာလို့နိုင်မလို့သိခံနိုင်ပဲတဲ့ဟုတ်လားနောက်ဦးဇင်းတို့လေးခုမြောက်ပြောတဲ့အကျိုးကျေးဇူးကဘာလဲဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်၄ပါးကိုလွယ်လွယ်ကူကူမပင်မပန်းချမ်းချမ်းသာသာရနိုင်နေတဲ့ကာယကတ္တတိကိုပွားများတဲ့လူနောက်အကျိုးကျေးဇူးဘယ်နှမျိုးရှိသွား၄မျိုးရှိသွားပြီနောက်၆မျိုးကဧတတို့မှတ်ရတာလွယ်တယ်ဧတိဝိဒ္ဓတဲ့တယောက်တည်းကနေအများကြီးဖြစ်အောင်တကူဖန်ဆင်းနိုင်ခြင်းဟုတ်လားမြေရှုမိုးပြန်နိုင်ခြင်းအဲ့လိုမျိုးထူးခြားစံကြယ်တဲ့တကူအိဒီဘတ်နဲ့ပြည်စုံတဲ့အနေအထားမျိုးကိုလည်းရနိုင်နေတဲ့ကာယကတ္တတိကတော့ကိုလုံးနေတဲ့လုပ်ငန်းစဉ်ရဲ့နောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးကျေးဇူးတွေကမမျှော်မနိုင်လောက်အောင်ကြီးမားတယ်ဆိုတာသတိလေးထားသိခြင်းနဲ့ဟုတ်လားအဲ့ဒီထိတောင်ရောက်သွားနိုင်တဲ့လမ်းကြောင်းကိုကိုရှောင်းနေတာပေါ့ဟုတ်လားဒါကိုအိဒီဝိဒ္ဓတဲ့ပြီးတော့ဘာဆိုဒိဗ္ဗသောတတဲ့နောက်လက်တွေ့ရဲ့နာနဲ့ဥပမာပေးတာပေါ့ဝိရိယပြောတဲ့အတန်တူတူလေးပြောတဲ့အတန်ဒါကိုကြားနိုင်တယ်ဒိဗ္ဗသောတပြီးတော့ပရသိတဝိဇ္ဇန္နာတဲ့သူဘာရဲ့စိတ်ဘာတွေဖြစ်နေတယ်ဆိုတာကိုသိနိုင်မြင်နိုင်တယ်တဲ့ဉာဏ်သုံးဉာဏ်ရှိပြီနော်အဲနောက်သုံးဉာဏ်ကဘာလို့ဆိုတော့ပုတိအာဟုတ်လားပုဆိုတာကဥပ္ပိနိဝါဒနုတ္တိတိဆိုတာကဒိဗ္ဗစကုအာဆိုတာကအာတဝခေယညာဥပ္ပိနိဝါဒနုတ္တိဆိုတာကရှိခဲ့တဲ့ဘဝတွေကိုပြန်ပြီးတော့အမှတ်ရနိုင်တာသိနိုင်တာမြင်နိုင်တာဟုတ်လားဒိဗ္ဗစကုဆိုတာကဝိညာဉ်တဲ့အရာမှရှိတဲ့ရုံတရားချားထားတဲ့နေရာမှရှိတဲ့အခြင်းတွေကိုမြင်နိုင်တာနောက်သုတိပရိသေကိုတော့သိနိုင်မြင်နိုင်တယ်လို့ဆိုတယ်ဒိဗ္ဗစကုဆိုတာဟုတ်လားအတ္တခေယဆိုတာကအရတမဉဏ်ကိုပြောတာကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝဆိုတဲ့အတ္တတရား၄ပါးကုန်ခန်းသွားတဲ့အရတမဉဏ်ကိုအတ္တခေယဉာဏ်ဒါယန္တာဖြစ်စီတဲ့ဉာဏ်ပေါ့နော်အဲ့ဒါအခုပြောလိုက်တဲ့နောက်ပိုင်းကညံ6မျိုးနောက်ဆုံးတော့က4မျိုးနဲ့ပေါင်းလိုက်တော့10မျိုးဒါကာယကတ္တတိကိုပွားများရင်အဲ့ဒီလောက်ထိမြင်မာတဲ့အကျိုးကျေးဇူးတွေရနိုင်တယ်လို့ပြဆောပြန်ဟောပြတာအဲ့တော့ကိုလုံနေတဲ့လုပ်ငန်းရှင်ရဲ့တန်ဖိုးကိုဒီသုတ်တန်အနှစ်ချုပ်ကလေးကိုနားထောင်ကြည့်ခြင်းအဖြစ်မသိတာနိုင်မို့လားမသိတာသိတာနိုင်တယ်သိတာနိုင်တယ်အဲ့တော့အဲ့ဒီအကျိုးကျေးဇူးတွေကိုအရင်ထပ်ပြီးတော့မပြောတော့ဘူးဒီလောက်အကျိုးကျေးဇူးများတဲ့အတွက်ကြောင့်ဒီကာယကတ္တတိကိုမြတ်စွာဘုရားဘလောင်းထီတောင်ဆွဆွမြင်းမြင်းလှုပ်စီခြင်းတည်းဆိုတာလေးကိုနောက်ထပ်သုတ်တန်အတူလေးတစ်ခုပြောမယ်အဲ့ဒီသုတ်တန်အတူလေးကလည်းပဲပေးသဘောတရားဝန်တို့အလုံးကြာဝဂိတာသုတ်တန်တစ်ခုပေါ့ဒါပေမဲ့ဆက်ဆက်ပြီးတော့ပြောစရာအလွန်ကောင်းတယ်ဥပ္ပေပြီးတော့မှတ်သားစရာအလွန်ကောင်းတယ်နောက်ကာယကတ္တတိသုတ်တန်နဲ့တွဲပြီးတော့မှတ်စရာအလွန်ကောင်းတယ်အဲ့ဒါကဘာလဲဆိုတော့ဇဏဗရကလျာဏီသုတ်တန်ဆိုပြီးတော့သုတ်တန်အတူလေးနော်ဇဏဗရကလျာဏီဆိုတာကနော်နေတနေမှာအလှဆုံးအမျိုးသမီးပေါ့ နော်စနဘုတ်ဇနဘရဆိုတာစနဘုတ်နေတနေလို့ဆိုကြပါစို့တိုင်းတိုင်းလို့ဆိုကြပါစို့နော်အကအခုံအတီးမုတ်အတီးရှိုးနော်အလွန်ကျွမ်းကျင်လိန်မာတဲ့ချုံမောလှပတဲ့နော်အမျိုးသမီးပေါ့ဟုတ်လားဇနဘရကလျာဏီဆိုတာအဲ့ဒါပြောတာအဲ့ဒါမြတ်စွာဘုရားကရဟန်းတော်တွေဟောတာရဟန်းတော်တွေရှင်ဘုရင်တပါးကရာဇဝတ်သားတယောက်ကိုနော်တေတံပေးတော့အောင်အပြစ်ကိုလွန်ကျူးတာတဲ့ရာဇဝတ်သားတယောက်အဲ့ဒီရာဇဝတ်သားတယောက်ကိုပြောတယ်တဲ့ဘာပြောလဲဆိုတော့မင်းဟောဒီစီကွက်ကိုကင်ပြီးတော့ဝါရမယ်ဘယ်ကိုသွားရမှာလဲဆိုတော့ဇနဘရကလျာဏီကနေတဲ့နေရာကိုသွားရမယ်ဇနဘရကလျာဏီကနော်ကြောင်ညာချက်တွေအများကြီးထုတ်ပြီးတော့ကပြသုံးတော့ခံမယ်နော်တိုင်းလူပြည်သားတွေကလာပြီးတော့ကြီးကြရှူကြမယ်ဘေးတရေကလည်းအုံအုံထနေတယ်ပေါ့ဒီဘက်ကဇနဘရကလျာဏီကကနေတယ်ဒီဘက်ကပေးတဲ့တွေကကြည့်နေတယ်အဲ့ဒီဇနဘရကလျာဏီကနေတဲ့မပေးတဲ့တွေကြည့်နေတဲ့အဲ့ဒီနှစ်ခုကြားလေးတွေကနေပြီးတော့ဒီစီဘက်ကိုကန်ပြီးတော့မင်းသွားရမယ်အဲစီဘက်ကလည်းပဲအနာနဲ့အညီဣနေအောင်ထည့်ထားတဲ့စီဘက်ပေါ့အဲ့ဒါတကယ်လို့မင်းဟိုဘက်ထီရောက်အောင်စီကိုတစ်စက်မှမပိတ်ပဲယူသွားနိုင်မယ်ဆိုလို့ရှိရင်မင်းရဲ့အပြစ်တန်တွေအလုံးကိုလွန်ကျင်းချမ်းသာကိုပေးမယ်တကယ်လို့မင်းစီတစ်စက်ကြောက်သွားပြီဆိုတာနဲ့ဟောမင်းရဲ့နောက်မှာငါအာနာဘကသားကိုတန်လျက်ဓာတ်ကန်ပြီးတော့တန်လျက်ဓာတ်မိုးပြီးတော့မင်းရဲ့နောက်ကနေလိုက်ခိုင်းမယ်စီတစ်စက်ကြောက်ပြီဆိုတာနဲ့မင်းကောင်းတဲ့မြေကြီးပေါ့ကြပါကောင်းကိုတစ်ခါလည်းဖြစ်လိုက်ရောအဲ့လိုမျိုးဘယင်ကရာဇဝတ်သားကိုနော်ကြိုးတယ်ဆိုကြပါစို့တဲ့ရဟန်းတို့တဲ့သင်တို့စဉ်းစားပါအဲ့ဒီရာဇဝတ်သားဒီဒီရှိခွက်ကိုပုံတော်ကြရောပော့ပော့ရောရောယူသွားရင်မလားတဲ့ယူမသွားရင်ဘူးပော့ပော့ရောရောယူသွားလို့ဇနဘရကလျာဏီကတာကိုတစ်ချက်ကြည့်လိုက်လို့ဆိတ်လွတ်သွားပြီဟောဘကဆုသူငင်းငင်းအတန်နေကြောင်းတစ်ချက်ဆိတ်လွတ်သွားပြီဆိုဒီရှိခွက်ကလှုပ်သွားရင်တစ်ခါလည်းစီကကြမယ်စီကြပြီဆိုတာနဲ့ခေါင်းနဲ့တစ်ခါလည်းထုတ်ကြသွားမယ်ဟောဖြစ်မဲ့အပြစ်ကိုမြင်နေတာဆိုတော့ဒီရှိကိုဘယ်လိုဆိုင်ရမလဲမကြရဘူးဘလောက်ပဲပြင်မဲ့မှာစိတ်လှုပ်ရှားကြရည်ကောင်းကောင်းဘလောက်ပဲဆွဆောင်မှုတွေရှိရှိဟုတ်လားအဲ့ဒီအချိန်မှာသူ့အတွက်အရေးကြီးတာကသူ့ကောင်းပြတ်မကြရည်ပဲဟုတ်တယ်မဟုတ်လားသူ့ကောင်းပြတ်ကြရင်ဒါသူ့ရဲ့လုပ်ငန်းကမအောင်မြင်တော့ဘူးပေါ့ဟုတ်လားဒါကြောင့်သူဒီအလုံးကယူဆိုင်ပြီးတော့ဒီရှိဘက်ကိုနောက်ကြည့်ပြီးတော့သူသွားရမယ်ပေါ့အဲ့တော့မြတ်စွာဘုရားကအလုံးဥပမာအပေးကောင်းတယ်လို့ဆိုရပါစို့ဟုတ်လားရန်တို့တဲ့အဲ့ဒီစီကွက်ဆိုတာဘာကိုပြောတာဆိုတော့ကာယကတာတိကိုပြောတာလေစီကွက်ဆိုတာဘာကိုပြောတာလဲကာယကတာတိကိုပြောတာဒကာမတို့ဦးဇင်းတို့တတ်တော်ရည်ဆိုတာအဲ့ဒီရာဇဝတ်သားကိုပြောတာဟုတ်လားတကယ်လို့ကိုကပြိမကအရာတွေစိတ်ဝင်စားတဲ့အကောင်းတဲ့အရာတွေစိတ်လူရှားတဲ့အကောင်းတဲ့အရာတွေဒါတွေရဲ့ပုံမှာစိတ်ဝင်စားသွားပြီဆိုတာ ਨੇ ကိုယ့်ရဲ့ကာယကတာတိကကိုယ့်ရဲ့ပတိကကိုယ့်ကိုယ်ပေါ်မှာမရှိတော့ဘူးမရှိဘူးဆိုတာ ਨੇ ဒကာတော်သားမောဟတမျိုးမျိုးကတော့ဝင်ရောက်လာတယ်အဲ့ဒါကကောင်းချက်ခံရတာနဲ့အတူတူပဲလို့ဒီလိုဟောတာဆိုကြပါစို့ကောင်းချက်ခံရတာနဲ့တူတယ်ဆိုတာလေးကိုနည်းနည်းပို့ပြီးတော့စဉ်းစားမိအောင်ဦးဇင်းပြောကြည့်မယ်နော်ဆိုကြပါစို့ဦးဇင်းရဲ့လောဘဒေါသဖြစ်တာများကောင်းချက်ခံရတာနဲ့ဘယ်လိုလို့တူတာတုံးလို့စဉ်းစားရရှိတယ်ပေါ့အဲ့ကောင်းချက်ခံရတယ်ဆိုတာတေးတာပဲလေဟုတ်တယ်မဟုတ်လားလောဘဒေါသဖြစ်တယ်ဆိုတာလောဘဒေါသသည်ဘဝတစ်ခုကိုထပ်ပြီးတော့ရရှိနိုင်တဲ့အစွမ်းရှိတယ်နော်လောဘနဲ့ပတ်သက်ပြီးတော့ဒကမကြီးတို့ညွတ်နေတဲ့ဒီမစရာထဲမှာလက်ဆောင်ဘုရားကတဏ္ဏပောနောဘဝိကာဒီစကားလုံးလေးတစ်လုံးနဲ့မှဟုတ်လားပောနောဘဝိကာဘဝတိကိုတပံဖြစ်စေတတ်တယ်။အဲဘဝတိမှာတပံဖြစ်ပြီဆိုရင်မတရားပဲနေမလားနေဘူး။အဲ့တော့အမှန်ကဘဝတိမှာဖြစ်ချင်းဒီတည်ခြင်းကိုရတာနဲ့အတူတူပဲကောင်းချက်ခံရတာတော့ဟုတ်ကောင်းဟုတ်ကောင်းမှဟုတ်မယ်ပေါ့။သူတို့တည်တာတော့တည်ကြဟုတ်တည်ရလိမ့်မယ်တတိတယ်ဆိုတော့မလို့တည်တာတော့ဆိုတည်တဲ့ဘဝကိုရတော့အဲ့တော့ဘဝရတာနဲ့တည်ခြင်းကိုရတာကိုထပ်တူထားပြီးတော့မြင်နိုင်မှဒကာမတို့ဥလူရဲ့ညာအထိုက်လျောက်မြင်မာတယ်လို့ဆိုနိုင်တယ်နော်ဘဝရတာရဲ့တည်တာရဲ့ကိုထပ်တူမြင်နိုင်ဖို့ပေါ့နော်ခုထပ်တူမြင်နိုင်လားဆိုတော့အမြင်နိုင်ဘူးဘဝရတာကိုကျတော့အလွန်ချီးကျူးပြီးတော့အလွန်ဂုံပြုတ်ပြီးတော့ဟုတ်လားမွေးနေပါလေကျင်းပပြီးတော့ဟာပစုပါလေမွေးလို့လေအမလေးဝမ်းသာလိုက်ကြတာဟုတ်လားတည်ပြီးဆိုတော့ဗန်တည်ပြီးဆိုတော့ပြောင်းပြန်တယ်ဟုတ်လားနော်မွေးတာကိုပျော်ရွှင်ကြတာတော့တေးတာကိုကြတော့စိတ်ပြေကြတယ်တကယ်တကယ်မွေးတာကဘာတို့မွေးတာတင်းမွေးတာတကယ်တော့ဘာမှထူးတယ်လို့ဆိုလို့မရဟုတ်တယ်မို့လားဗျအေးဒါကြောင့်လောဘဖြစ်ခြင်းဒီမတည်ခြင်းကိုရတာနဲ့အတူတူပဲလို့ဂိုင်ဖြစ်ပြီးတော့ပြောလိုက်မယ်ဆိုအဲ့လိုပြောလို့မရဘူးလားရတယ်ဒါကြောင့်မြတ်စွာဘုရားကကောင်းချက်ခံရတယ်ဆိုတာကိလေသာဖြစ်တာကိုပြောပြတာတဲ့အဲ့တော့အဲ့ဒီဒေသနာလေးကိုဒကာမတို့ဦးရင်တို့ တတိယရာလေးပြပြနေနေစဉ်းစားကြည့်မယ်ဆိုလို့ရှိရင်အစနာပဒကလျာဏီကဘယ်လောက်ပဲဆွဲဆောင်မှုရှိရှိနောက်ပြီးတတိယရှုပွက်နေလို့ဘယ်လောက်ပဲစိတ်လုံးရှားရှားကောင်းကောင်းကိုယ့်ရဲ့ခြေကွက်ထဲကစီးမှောက်မကြဘဝတော့အရေးကြီးတယ်ပေါ့နော်တော့ဘဝမှာလည်းပဲအဲ့ဒီစိတ်လုံးရှားမှုတွေစိတ်ဝင်စားစရာတွေနဲ့နေကြရတာကိုတရားမတော်ကိုရှင်တို့ပတ်ဝန်းကျင်ပါဟုတ်တယ်မဟုတ်လားစိတ်လုံးရှားရှားတွေလည်းအကြည့်ရှိတယ်ဟုတ်လားသင်ရှားတဲ့အာယုန်တွေအနေနဲ့မရှိအောင်တော့မှကိုယ့်စိတ်ထဲမှာတော့ရှိနေတယ်ရှိနေတယ်အဲ့ဒါလည်းသတိထားဖို့လိုတယ်နော်နော်သင်္ချာတဲ့အာယုန်နေအနေနဲ့ကတော့ဘေးမှာမြင်ကောင်းမှမြင်ရမယ်ဒါပေမဲ့ကိုယ့်ရဲ့အတွင်ထဲမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့မဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့စိတ်လုံရှားရကောင်းတာကြီးအများကြီးရှိဘူးလား
ရှိပါတ
ယ်ခင်ဗျာများတော့ကတော့အဲ့ဒါနဲ့အချင်းကုန်တာပဲနော်တကယ်လက်တွေ့ကြည့်နေတာလည်းစိတ်ကူးနဲ့ကြည့်နေတာပိုများတယ်တကယ်လက်တွေ့နားထောင်နေတာလည်းစိတ်ကူးနဲ့နားထောင်နေတာကပိုများတယ်ဩဓမ္မယုံလင်းမှာဒီရှိခါအလုံးချက်စားရဲဆိုတာနားလည်းကိုပြောတာဓမ္မအောင်ဆိုတာကိုပြောတာမဟုတ်ဘူးနော်ဓမ္မယုံဆိုတာဖြစ်ခဲ့ပြီးသားကိစ္စတွေမဖြစ်သေးတဲ့ကိစ္စတွေအမြင်ခဲ့တာတွေကြားခဲ့တာတွေနော်အဲ့လိုပေါ့တွေ့ကြုံခဲ့တဲ့အာယုန်တွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပုံဖော်ပြီးတော့စဉ်းစားနေတာတွေးနေတာအဲ့ဒါပါလေတော့ဓမ္မယုံနေမြင်အောင်ကြားအောင်ဖြစ်နေမြင်နေတာတော့မဟုတ်ကြားနေတာတော့မဟုတ်တရားထိုင်ရင်ပူပြီးတော့ဓမ္မယုံထင်ရှားမယ်ထင်ပါလေပူပြီးတော့ဓမ္မယုံထင်ရှားမယ်ထင်ပါလေမြင်ရတာတွေလည်းအများကြီးပဲကြားရတာတွေလည်းလာရင်အကြာရတော့သိချင်းရှားမှမထင်ဘူးမြင်ရတာတွေကတော့အလုံးများမှထင်တယ်။နော်စကားပြောနေတာတွေလည်းအများကြီးပဲအတွေ့အကြုံဆိုတာစကားပြောနေတာပဲလေ။အတန်တိတ်ပြီးတော့ပြောနေတာကိုတော်တိပြောနေတာ။အဲ့ဒါဒီပါလေးဒီကကြီးဒီမကြီးများစဉ်းစားမိတယ်မို့လား။ဟောတရားထိုင်တဲ့အချိန်မှာငါဘယ်လောက်များစကားများလဲဆို။ဗဇက်မလို့ဖဲနဲ့ကိုစကားများနေတာ။ဟုတ်တယ်မို့လား။နော်ဒါပါလေးလုံးလုံးမင်းဓမ္မယုံမှာဒီစိတ်ဟာကျစားတယ်။သူ့လည်းအာယုန်တစ်ခုအနေနဲ့နားလေရမယ်နော်။အဲ့ဒါကြတော့ဒကာမတို့အရှင်တို့ကအာယုံလို့နားမလဲဘူးအဲ့ဒါဘယ်လိုနားလဲတော့ငါလို့နားလဲဒါအခိုင်အမာပဲတော့မြင်လာကြတာတော့တခဏပဲထားပါတော့အဲ့ဒါကတော့မြင်ပြီးပြီးသွားဒါပေမဲ့ဒီနေ့အတွေ့အကြုံကြတော့အဲ့လိုမထားဘူးပြဒါငါငါတွေးနေတာဒါငါဘဝဒါငါပဲလို့အတိုင်းထင်အမှန်ကအဲ့ဒါကောငါဟုတ်သလားဟုတ်ဘူးအဲ့ဒါလေဓာတ်တဘာဝပါနော်ဓမ္မဓာတုရသော်ပြရတော့ဓာတ်ဆိုတဲ့အတုံးလုံးနဲ့ဟောတယ်ယမကအယောင်တွေကိုကြတော့ယူပါဓာတုအစင်ဓာတ်အတန်တွေကိုကြတော့တတဓာတုအနန္တိကနာဓာတုရတဓာတုဖုဒ္ဓဗဓာတုဓမ္မဓာတုဟုတ်လားအတွင်းထဲမှာရှိတဲ့ဓာတ်ကံကြီး6မျိုးတော့ဘယ်လိုပြောတော့သကုဓာတုသောတဓာတုကနာဓာတုဇိဝဓာတုကာယဓာတုမနဓာတုဓာတ်တဘာဝတွေကြီးပဲအကုန်လုံးဓာတ်ဆိုရင်တော့သူကပါလေတဘာဝန္တာလေးတိတိဓမ္မောတဲ့သူ့ဘောသူဆောင်နေလို့ဓာတ်လို့ပြောရအောင်တဘာဝအလိုပုဂ္ဂိုလ်အကျိုင်းမလိုက်မစားမငင်ညာပဲကြောင်းအားလျော်ဆိုတာသူ့ချင်းရံနဲ့သူ့တဘာဝသူ့ကိစ္စကိုဆောင်ရတဲ့မှုအကြောင်းပြု၍ဓာတ်ဟုတင်ညာအစင်လာ၏အဲ့လေတို့ဘုရားကြီးရဲ့ဓာတ်ဆိုတာကိုဖွင့်ဆိုထားတဲ့အတိတ်ပဲပေါ့ဘာသူဖြစ်เสียရှိတဲ့အတိုင်းဖြစ်နေတာပုဂ္ဂိုလ်တ attva ရဲ့အလိုဆန္ဒအတော်ဆိုတာဖြစ်နေတာတခုမှမရှိဘူးဒါကိုဓာတ်လို့ပြောတာဟုတ်လားအဲ့တော့ဦးရင်ခုပြောနေတာဘာတွေတော့စိတ်လှုပ်ရှားเสียအာယုန်နေစိတ်လှုပ်ရှားเสียအခြေအနေတွေဟုတ်လားစိတ်ဝင်စားเสียအခြေအနေစိတ်ဝင်စားเสียအာယုန်နေဆိုတာရှိပါတယ်ဆိုလိုတာကဇဏဗရကလျာဏီကလည်းအမြဲကနေတာပဲအဘိုးကြီးပေးတာကလည်းအမြဲတမ်းတည်ငြိမ်နေရှိနေတာပဲဒါကိုတင်စားပြောနေတာအခုပြောနေတာဒါကိုတင်စားပြောနေတာဒါကိုတလုံးနဲ့ချုပ်ပြောမယ်ဆိုရင်တော့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်ပေါ့လို့ဆိုကိုယ်နားလည်မယ်ထင်တယ်နော်အခုကိုယ်နဲ့ကိုယ်ပတ်ဝန်းကျင်အဲ့ဒီအကြောင်းတရားတွေကပဲဒီစီဘက်ကိုမှောက်သွားအောင်သူတို့ဖန်တီးလိမ့်မယ်အဲ့ဒါကိုယ်ကတရားထားအဲ့ဒါကိုယ်စိတ်ထဲမှာဒီစီဘက်ကိုမမှောက်စီခြင်းမျိုးဆိုရင်ဘာကိုအမှတ်ရဖို့လိုလဲဆိုရင်နောက်ကဒလုတ်ကန်ပြီးတော့စောင့်နေတဲ့လူကိုအမှတ်ရမှာလို့ဒါပဲအဓိကကဟုတ်တယ်မဟုတ်လားအေးအဲ့ဒါဖြစ်လာရင်တော့ငါအကျိုးမဲမှာနော်ဒါကြောင့်ဟိုဘူစိတ်ဝင်စားဖို့လိုတယ်လို့နောက်ကစောင့်နေတဲ့လူကလည်းစိတ်ဝင်စားဖို့လိုတယ်ဒါဒီတုတ်တန်လေးနဲ့ပတ်သက်ပြီးတော့ဦးရှင်တွေးမိတာလေးကိုပြောပြတာပါဟုတ်လားမျက်စောဘုရားကတော့တူတူလေးဟောတာပါအဲ့ဒီတုတ်တန်ပါဒါပေမဲ့ကိုယ့်ကိုယ်စိတ်ဓာတ်မရညာကိုအုံချပြီးတော့စဉ်းစားတဖို့တော့မလိုဘူးလားလိုတယ်နော်တရားဓမ္မတို့လည်းပဲစဉ်းစားတတ်တဲ့ဉာဏ်ပညာရှိတဲ့လူတွေကြီးပဲဟုတ်လားဒါကြောင့်မျက်စောဘုရားကတော့နော်အပေါ်ဟောတာမရှိပါဘူးစကားကိုကြားလို့ကောင်းအောင်နော်စကားကိုရှိပြောတာမျိုးဘယ်ရှိမလို့မြတ်စွာဘုရားဟုတ်လားအေးဒါကြောင့်ဒီလောက်ကြီးပြောတာကိုလွန်ကဲတယ်လို့မထင်စီခြင်းလို့ဒါကိုပြောတာဦးဇင်းကမြတ်စွာဘုရားအပေါ်ပြောနေတဲ့အကြောင်းမရှိဘူးဟုတ်လားအပေါ်ပြောနေတဲ့အကြောင်းမရှိဘူးဒါကြောင့်ဒီတုတ်တန်လေးကိုနားထောင်ကြည့်ရင်ကာယကတ္တသတိကိုတရားတော်ဥင်းတို့တွေဆွေးမြေ့ဖို့အတွက်ဘလောက်အရေးကြီးတယ်လဲဆိုတာလေးကိုပိုထင်ရှားစေတယ်ပေါ့ပြီးတော့မြတ်စွာဘုရားရဲ့နောက်ဖြစ်စီခြင်းနဲ့ဆန္ဒဒါလည်းပဲမြတ်စွာဘုရားရဲ့တပ္ပယုတဉာဏ်ကိုယုံကြည်လို့ရှိရင်ဥပြီးတော့ကိုယ်မှလည်းပဲလင်းနေသွားနိုင်တယ်ပေါ့နော် 那说不要地了，我们见到无人念。那个李荣基路线，哦，他这个一级路，那说不要标了哎。古话咯，公路不老一级的出来不？那说不要老，别地没路，好的没了，所以话就，人家地人家地上的米巴里个，人家说的买的大米的也不嘛，谁不来看牛嘛？大米的个到米巴里了，别地没路，米巴里个到就比到米里了不？好啦，米里了，米米走路米哪有没？我不理他，都地上面那老那边都挖着，看啥路也麻烦的，好了没了。后来我们说，别地的老面老鸡了，这个俺们都不认得的，没地了没面呢。都在面说，别地路好像荒野的那里去了，我北边的那些那没说，过来没说那的路里边的，太远的，那皮毛我零零散散没来过了，家里呢？大家过年过包年节，都没好走路下的那地里的老家，走完下的那地里的老家，好了。咱们今麦个阿家里嘛，生活在来谈呢，过也一时的转路出来，那明年的阿家，那咱们西的地地里个了，把这道来了多没？地里来了多没出来呢？地里来些没？地里来些没出来呢？太远呢，就样了，说话的就样了，苦苦了，也是嘛的。他为了哪里他不路了？喏，你他讲别的房子的话都，是那不拉的呀？你都单出来了不？他为了都，他要个大地里都单呢，多配比了，标牌的，好了。到今天这个话来说了，过六年的龙安也单不起不，业绩不，哪里的不，这些嘛，所有这些哪个呢？那第二度的说了嘛咯，过到那第二期的，过这个九三年的时候，营养度的先不要六六没有了，啊？这九度的时候，营养补充高没六天嘞，这九度的多几月了？好了，这个嘛，六的可能是四天的，六六那样了，我是人家的，人家的就完了。就过一嘛，真正到那年来，好啦，那过过一一时时，俺弟我做嘛来不来呢？过这个六七年时，过一下，等俺娘奶奶办理六年的绿地，地里嘛买一些，那大家到七年边的绿地就漂亮了。今年绿地那边过完年过，过这个六七年时，过年下来个，他看到有钱啊，不如当往高里来了天，过如果办利息，过六七年就漏没，那高哪里过六七年就漏漏下来。那地里养了我那老狗，叫我那马蛋呢，老老家的老，地里里今天喵喵，你们他的，你们你们他们老了，我现在没听嘛，我好了，他里回来他这里别的奶奶要不要？那地里养奶奶说了，吃老多老马的，老马他个阿龙就在比罗，地里里那边哦，老家的，大家我现在啥的个啥，马蛋他个爬来说了，哦，伢子马蛋他们喜欢，啊，他今天。这样把我奶奶抱在这，爹娘来的，还是多不？那太监呢？第二天不嘛，立马转身回来，太监要洗多没？一样也先别了，立即来没？怕别别别，二路都得回来了，下面说耶，他有人了，进来的，好了，他二路没灭的，那多娃娃的呀，那第二嘛呢，抱在别了，第二的爹娘说了，二路当不洗的，好了，哎，大家听呢，大家跟大家都讲耶，是哪个大哥讲的？都讲耶，都讲的不？不然喽，这个他妈都六年的，六年。那俺们国家偏好叫来吧嘞，这个个发表在哪喽？过六年的六月丈夫，过六年的六月一季不，听得清呗？那丈夫嘞两季嘞，一嘞两季嘞，一季嘞是那个么六月廿四那年九月过新年呐，丈夫是那个六月廿四末九月九过新年呐，俺老弟嘞马上他这边努力去呗，不然俺奶奶老，现在养老下来的呢，他不然把我出来的出来我弟弟努力去呗，好了。你大家别在光头的黄头，过六年的六月端午，我过过来拿来比罗，一季端午嘞，过过来拿来比罗。我说说明明，我也来讲今年嘛，说阿西的咩，就算阿头人家把子了，我今年三拿表比罗，这个呢比罗阿头阿多，他那地拉他妈的偏呀，骨头干部叔叔也算得地讲，偏比罗都地没人，不人没来帮我，里面偷笑人毛就也是工作户。各等的昂树就像公牙的地。